ယနေ့ဒါနာတော်နေ့2562ခုကောဇာတကရေ1380ခုနှစ်ခရစ်နှစ်2018ခုနှစ်စက်တင်ဘာလတရနေ့မင်္ဂလာရှိတဲ့ညနေခင်းအခါကာလသမယမှာအလုံးစုံသူတော်ရှင်တို့အတွက်ဘုန်းကြီးဟောကြားမယ့်တရားကလမ်းမှန်ညွှန်ပြမြတ်ဗုဒ္ဓဘာတရားပါလေဘုရားလက်ထက်ကတိတ်တာလို့နာမည်ရတဲ့ယဟန်တော်တွေအများကြီးရှိဟိုနေရာလဲတိတ်တာဒီနေရာလဲတိတ်တာဆိုပြီးတော့တိတ်တာဆိုတဲ့နာမည်တွေနဲ့ယဟန်တော်တွေအများကြီးရှိတယ်အဲ့ဒီမှာမြတ်စွာဘုရားရဲ့ညီတော်လဲတပါအပါဝင်ပဲမြတ်စွာဘုရားနဲ့ညီတဝန်းခွတ်တော်တဲ့အရှင်တိတ်တာဒါနမဝင်ရောက်ပြီးတော့တရားဓမ္မတွေအကျင့်ကြံကြိုးကိုအထုအဲ့လိုအထုနေဒီဓမ္မပေါ်မှာတန်တရားတွေဖြစ်သွားတယ်။အရောက်ချင်တာကနိဗ္ဗာန်တကယ်ကိုဒီတရားတွေကနိဗ္ဗာန်ကိုရောက်နိုင်ပါမလားဆိုပြီးတော့ဓမ္မနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်ထဲမှာတန်တရားဖြစ်လာတယ်။အဲ့ဒီအကြောင်းတွေကိုသူနဲ့ရင်းနှီးတဲ့ယဟန်တို့တွေပြောပြတယ်။တပည့်တော်စိတ်ထဲမှာဖျားတရားအထုလို့မကောင်းဘူးဖျား။ဟာရှင်မြတ်ဘာဖြစ်လို့လဲ။တပည့်တော်ဓမ္မပေါ်မှာတန်တရားဖြစ်နေတယ်ဖေဟာတန်တရားဖြစ်နေတော့တပည့်တော်စိတ်ထဲမှာအထွတ်ရတဲ့သိပ်ပြီးတော့စိတ်မပါဘူးဖြစ်ပြောမယ်ဆိုရင်ဒီတော့ညင်းငွေနေတယ်ဖေဟာပတ္တစီဝရဓာရဏမတ္တစကလုံးလေးကအဲ့တော့အဲ့လိုညင်းငွေတဲ့စိတ်နဲ့သာဏဘုံနေရတာတပည့်တော်တွေအချင်းကြီးပဲတဲ့တပည့်သင်္ကန်းလေးစောင်းယုံမျှပဲပတ္တဆိုတာတပည့်စီဝရဆိုတာသင်္ကန်းဓာရဏမတ္တဆိုတာစောင်းယုံမျှသင်္ကန်းလေးဝိယုံများပဲဖေဟာတပည့်တော်အတွက်တော့အချင်းကြီးပဲဘာကြောင့်လဲဒီဓမ္မကိုတန်တရားရှင်းနေသည်တည်းတရားအထုတ်တဲ့အခါမှာသူ့ရဲ့စိတ်ထဲမှာနော်စိတ်ပါလက်ပါမရှိတော့ဘူးအဲ့လိုမရှိတော့သည့်အတွက်ဘယ်သိတဲ့အဲ့ဒါသူနဲ့ရင်းနှီးတဲ့ယဟန်တော်တွေကိုပြောပြအဲ့လိုပြောပြတဲ့အခါမှာမြတ်စွာဘုရားကိုအဲ့ဒီအကြောင်းတွေသွားလျှောက်ကြတယ်တန်တရားရှင်းနေတယ်ဆိုတဲ့အကြောင်းပေါ့ဒါနဲ့မြတ်စွာဘုရားကအဲ့ဒီညီတော်တိတ်တာကိုခေါ်ခိုင်းအဲ့တော့ညီတော်ဒိဋ္ဌရောက်လာတယ်မြတ်စွာဘုရားကမေးတယ်ဟေးတိဋ္ဌမင်းတန်တရားဖြစ်နေတယ်ဆိုမှန်ပါဗျာတပည့်တော်စိတ်ထဲမှာတန်တရားဖြစ်ပြီတော့ခုတရားအထုတ်ရတာအဆင်မပြေဘူးဖေဟာဒါနဲ့မြတ်စွာဘုရားကအဲ့ဒီညီတော်အတွက်ဆိုပြီးတော့တရားတစ်ပုဒ်ဟောလိုက်တယ်ဥပမာတွေပေးပြီးတော့မြတ်စွာဘုရားကနော်ရှင်းလင်းပြီးတော့ဟောကြားလိုက်တာဣဒ္ဓလောကေဤလောကမှာတွင်နိယကုံသောပုရိသယောက်ျားတို့သည်တန်ဒီရှိကြပေကုန်၏။ဒေသူထိုနိယောက်သောယောက်ျားတို့တွင်ဧကိုတယောက်သောပုရိသောယောက်ျားသည်အမကကုသလောလမ်းမသိဘူး။ဧကိုတယောက်သောပုရိသောယောက်ျားသည်မကကုသလောလမ်းကိုသိတယ်။တိတ်တရေမင်းတို့ကဥပမာလေးပေးပြီးတော့ရှင်းပြမယ်ကွာ။မင်းစိတ်ထဲမှာတန်တရားဖြစ်နေတယ်ဆိုတာဟုတ်လား။မှန်ပါဟုတ်ပါတယ်ခင်ဗျာ။ဒါဆိုရင်ငါဥမာလေးနဲ့ငါရှင်းပြမယ်ကွာတဲ့လောကမှာယောက်ျားနှစ်ယောက်ရှိတယ်တဲ့တယောက်ကလမ်းသိတယ်တယောက်ကလမ်းမသိဘူးလမ်းမသိတဲ့ယောက်ျားကခရီးသွားနေတော့ဟာဒုက္ခပဲငါလမ်းကြောင်းပြောင်းနေပြီမျက်စိလဲပြီးတော့တခါလေသူသွားမယ်လမ်းကြောင်းပေါ့နော်ဘယ်လမ်းကြောင်းကသွားရမလဲဆိုတာဇဝေဇဝါဖြစ်နေတော့အဲ့ဒီလမ်းသိတဲ့ယောက်ျားကိုမေးတယ်တဲ့ဘယ်မျိုးကိုသွားကျင်တယ်ပေါ့ဘယ်လမ်းကသွားရမလဲဆိုပြီးတော့လမ်းမသိတဲ့ယောက်ျားကလမ်းသိတဲ့ယောက်ျားကိုမေးတာအဲ့လိုမေးတဲ့အခါမှာလမ်းသိတဲ့ယောက်ျားကတခູ່ချင်းပြောပြတယ်ဒိဋ္ဌရေဒါမေးတဲ့ယဥပမာစကားလေးပဲရှိသေးတယ်နော်အဲ့တော့လမ်းမသိတဲ့ယောက်ျားကလမ်းသိတဲ့ယောက်ျားကိုမေးတဲ့အခါမှာလမ်းသိတဲ့ယောက်ျားကတခູ່ချင်းပြောပြဘောပုရိသာဦးမိတ်ဆွေအယံဣတိကမေကောလမ်းပဲဟုတ်ရည်လမ်းကြောင်းဒီမိစေသွားရမယ်လမ်းကြောင်းပဲဒီလမ်းကြောင်းကနေပြီးတော့ဆက်ပြီးတော့သွားဒေနတုလမ်းကြောင်းဖြင့်မုဟုတ်တံတက္ကနာမြကဏဝါသွားခဲ့မယ်ဆိုရင်တွေ့တပထလမ်းတစ်ခွက်ကိုတခိတ်တတိတွေ့မြင်ရပြီလိမ့်မယ်မိစေဒီလမ်းကြောင်းကသွားပါသွားရင်လမ်းတစ်ခွက်တွေ့ရလိမ့်မယ်အဲ့ဒီလမ်းတစ်ခွက်တွေ့ရင်ရဲမနေနဲ့အဲ့ဒီလမ်းတစ်ခွက်ရောက်ပြီဆိုရင်တခုသောလမ်းကြောင်းကလည်းဝဲသွားမယ်လမ်းကြောင်းတခုသောလမ်းကြောင်းကလည်းရပဲသွားမယ်လမ်းကြောင်းအဲ့လိုလမ်းတစ်ခွက်တွေ့ပြီဆိုတဲ့အခါမှာမိတ်ဆွေတဲ့လက်ဝဲလမ်းကြောင်းကိုရှောင်ရှားပြီးတော့လက်ရလမ်းကြောင်းကိုသွားပါဘောပုရိသာဦးမိတ်ဆွေ အယံဤဒီကမေကိုလံမေဒေနဒုလံကြောင့်ပြမှုဟုတ်တံတကနာမြာကန္နေဝသွားခဲ့မယ်ဆိုလျင်တွေ့ရပထံလံနေခွကိုဒက်ခိတ်သည်သည်တွေ့မြင်ရပေလိမ့်မယ်ဘောဂုရိသာဥမိတ်ဆွေတထထိုလံနေခွမှာဝါမမကံလဝဲလံကိုမုံစိတ်တော်မသွားပဲနဲ့ဒက်ခိနမကံလရလံကိုကနာဤသွားပါလေဘောပုရိသာဥမိတ်ဆွေတင်းနှထုလံကြောင့်မြင်မှုတတခဏမြကေဆာစပိတော်သွားလိုက်စမ်းမှာတင်းနှထုလံကြောင့်မြင်မှုတတခဏမြကဏဝသွားခဲ့မယ်ဆိုရင်တိဗ္ဗံဝဏတဏံတောအုပ်ကြီးကိုတခိတ်တတိတွေ့မြင်ရပေလိမ့်မယ်ဘောပုရိသာဥမိတ်ဆွေတင်းနှထုလံကြောင့်မြင်မှုတတခဏမြကေဆာသွားလိုက်စမ်းမှာဒေနဒုလံကြောင့်မြေမူတံတကနာမြကဏဝသွားခဲ့မယ်ဆိုရင်မဟာတံကြီးစွာသောနေနံပလန်လာညွန်အိုင်ကြီးကိုတခိတ်တည်းတွေ့မြင်ရပေလိမ့်မယ်ဘောပုရိသာဥမိတ်ဆွေဒေနဒုလံကြောင့်မြေမူတံတကနာမြကိစ္စသွားလိုက်စမ်းမှာဒေနဒုလံကြောင့်မြေမူတံတကနာမြကဏဝသွားမယ်ဆိုရင်သုဘံပပတံကြောကဘာကြီးကိုတခိတ်တည်းတွေ့မြင်ရပေလိမ့်မယ်ဘောပုရိသာဥမိတ်ဆွေဒေနဒုလံကြောင့်ပြင်မူတံတကနာမြကိစ္စသွားလိုက်စမ်းမှာဒေနဒုလံကြောင့်ပြင်မူတံတကနာမြကဏဝသွားခဲ့မယ်ဆိုရင်ရမဏီယံပြိုမွေးဝဲကုန်းသောတမန်ဘူမိဘကငြိမ်ချမ်းတဲ့နေရာကိုတခိတ်တည်းရောက်ပြီလိမ့်မယ်သူသွားခြင်းနဲ့လမ်းကြောင်းလေးကိုနော်လမ်းသိတဲ့ယောက်ျားကတစ်ခုချင်းတစ်ခုချင်းရှင်းပြမိတ်ဆွေရတဲ့ဒီလမ်းကြောင်းကနော်သွားပါတဲ့ရေသွားတဲ့အခါမှာရှေ့ဘာတွေ့မလဲဆိုရင်လမ်းတစ်ခွတွေ့လိမ့်မယ်တဲ့အဲ့လိုလမ်းတစ်ခွတွေ့တဲ့အခါမှာလက်ဝဲလမ်းကြောင်းကိုရှောင်ရှားပြီးတော့လက်ရလမ်းကြောင်းကသွားတဲ့အဲ့လိုဆက်ပြီးတော့သွားလိုက်ရင်တဲ့တောအုပ်ကိုတွေ့မယ်တဲ့ရမနေနဲ့မိတ်ဆွေရောက်ခြင်းနဲ့နေရာမရောက်သေးဘူးသူသွားခြင်းမင်းရဲ့နေရာကပါလေတကယ်ငြိမ်းချမ်းတဲ့နေရာစုပူတဲ့နေရာတောင်းချမ်းတဲ့နေရာမဟုတ်တကယ်ငြိမ်းချမ်းတဲ့နေရာမိတ်ဆွေအဲ့ဒီနေရာကိုရောက်ချင်တဲ့ဆိုရင်အဲ့ဒီတောအုပ်ကြီးကိုကြောလိုက်ညွန်အိုင်ကြီးကိုတွေ့ရလိမ့်မယ်ရမနေနဲ့ဆက်ပြီးတော့သွားအဲ့ဒီညွန်အိုင်ကိုကြောလိုက်တာနဲ့ကြောကဘာဆိုတာတွေ့အောင်မယ်တဲ့အဲ့လိုတွေ့တဲ့အခါမှာလည်းရက်မနေနဲ့တဲ့ဆက်ပြီးတော့သွားပါတဲ့ဆက်ပြီးတော့သွားရင်မိတ်ဆွေရောက်ချင်တဲ့ငြိမ်းချမ်းတဲ့နေရာရောက်ပြီလိမ့်မယ်ဆိုပြီးတော့လမ်းတီးတဲ့ယောက်ျားကတခုချင်းရှင်းပြဒိဋ္ဌိရေးတဲ့ဒီစကလုံးလေးကိုမင်းတေချာမှတ်ထားတော့တဲ့မှန်ပါဖျားတဲ့အဲ့ဒါလေးကိုမင်းမြင်အောင်ကြည့်ကွာလမ်းတီးတဲ့ယောက်ျားနဲ့လမ်းမတီးတဲ့ယောက်ျားလမ်းတီးတဲ့ယောက်ျားကတခုချင်းတခုချင်းရှင်းပြအဲ့ဒါဥပမာစကားပဲကွာတဲ့ဥပမာစကားအဲ့ဒါလေးကိုမင်းငါပြောပြမယ်ဆိုပြီးတော့မြတ်စွာဘုရားကနော်တခုချင်းရှင်းပြတယ်ယောက်ျားနှစ်ယောက်ရှိတယ်တယောက်ကပါတယ်လမ်းမသိဘူးတယောက်ကလမ်းသိတယ်အေးလမ်းမသိတဲ့ယောက်ျားဆိုတာအချမ်းမဟုတ်ဘူးတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေပြောတာတဲ့ဒိဋ္ဌံညီတော်ဒိဋ္ဌံအမကကုသလောလမ်းမသိတော့ယောက်ျားဆိုရာပုထုဇဏတာပုထုဇဉ်ပုဂ္ဂိုလ်ရဲ့အတ္တိဝဆနာအမိပါပဲဟေ့ဒိဋ္ဌလက်မသိတဲ့ယောက်ျားဆိုတာချမ်းမဟုတ်ဘူးအဲ့ဒါပုထုဇဉ်ပုဂ္ဂိုလ်တွေပြောတာတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေဟာလက်မသိတဲ့ယောက်ျားနဲ့တူတယ်တဲ့ကိုသွားမဲ့ခရီးလမ်းကြောင်းကိုဇဝိဇဝါဖြစ်နေကြဘာကြောင့်လဲဆိုရင်ပုထုဇဉ်ပုဂ္ဂိုလ်တွေဟာဘယ်တတ်ရင်မရေရတဲ့ခရီးကိုရှောက်လန်းနေကြကိုယ်ကိုယ်ကိုပြန်တွေးကြည့်ပေါ့နော်အနောင်အနာကဘဝဟလာဘယ်လိုဘဝကိုသွားရမယ်ဆိုတာပိဋကယတိပြက်ပြောလို့ရရင်လားမရပါဘူးဗျာ။ဘာဖြစ်လို့လဲ။မကြီးရတဲ့ခကြီးကိုရှောက်လန်းနေကြတယ်နော်။နောက်အနာကမှာငါသည်ဘယ်နေရာကိုသွားကိုသွားမယ်ဆိုပြီးတော့စိတ်ထဲမှာရှိပေမဲ့ပိဋကရဲ့အဲ့ဒီနေရာရောက်ချင်မှရောက်မယ်။ဘာကြောင့်လဲရင်ထဲကိုလှမ်းကြည့်လိုက်။ဘာဆွဲရှိတယ်လဲ။အဲ့ဒီငါဆွဲဆိုတာကိုဘာပြောလဲတက္ကရာဒိဋ္ဌိနော်အဲ့ဒီတက္ကရာဒိဋ္ဌိရှင်းနေတဲ့အတွက်အနာကလမ်းကြောင်းတိပိဋကရေမရေရဘူးဗျာနော်သောတာပန်ဆိုရင်တော့အာတိကြသွားပြီငရတိဇံပြိတ္တအတုရကေအဲ့ဒီအပေဘေးကနေလွတ်ထွက်သွားပြီ ဘုန်းကြီးတို့ဘုရုဇဉ်ပုဂ္ဂိုလ်တွေပရိသတ်အပယ်လေးပုံကိုမျက်စောင်းထိုးနေတယ်။ဘာကြောင့်လဲမရေရတဲ့ခရီးကိုလျှောက်လန်းနေကြတော့ဘာဖြစ်လို့မရေရတဲ့ခရီးကိုလျှောက်လန်းနေကြတယ်ဆိုရင်ကို့မှာပရိသတ်ရဲ့ဉာဏ်အမြင့်မရှိသေးလို့အဲ့ဒီဉာဏ်အမြင့်ကိုဘာကဖုံးထားလဲဆိုတော့တက္ကရာဒိဋ္ဌိကဖုံးထားတယ်။ဒါကြောင့်အချိန်မရေငရေကြနိုင်တဲ့အချိန်မရေတရိစ္ဆာန်ဖြစ်နိုင်တဲ့အချိန်မရေပြိတ္တာဖြစ်နိုင်တယ်ဘုရုဇဉ်ပုဂ္ဂိုလ်တွေကလမ်းပြောင်းနေတဲ့ယောက်ျားနဲ့အတူတည်းတဲ့ကျင်လဲတဲ့မယ်လွဲကျင်လဲလွဲမယ်ပေါ့နော်ပြောလို့မရဘူးအဲ့ဒါကိုစပေကဝိနိပါဒဘေးတဲ့ဖြစ်ခြင်းတလို့ဖြစ်မယ်ကြခြင်းတလို့ကြမယ်သစ်ပင်ဘောကသိရွယ်လေးနော်ကြွေကြရတယ်ရေထဲကြရင်ကြမယ်ကိုယ်မောကြရင်ကြမယ်အမိုက်ပုံမောကြခြင်းကြမယ်အိမ်မောကြခြင်းကြမယ်ဘယ်နေရာကြမယ်ဆိုတာပရိသတ်ရဲ့ပြောလို့မရဘူးအဲ့ဒါကိုဝိနိပါဒဘေးပုရုဇဉ်ပုဂ္ဂိုလ်တွေလည်းဒီအတိုင်းပဲပရိသတ်ရဲ့အနာဂတ်ခရီးကိုလှန့်ကြည့်လိုက်အခုဘဝတော့ပရိသတ်ရဲ့ဟုတ်ပါတယ်မနုဿเนาะတကယ်မြင့်မြတ်တဲ့ဘဝပဲသို့သောအနာဂတ်လမ်းကြောင်းဟာဘုန်းကြီးတွေမရေရဘူးအဲ့ဒီမရေရတဲ့ခရီးကိုရေရအောင်ကြိုးစားရเนาะရေရဖို့အတွက်ပရိသတ်ရဲ့ဘာလို့အလဲဆိုရင်သမထတရား၄ပါးလက်ကင်ထားရမယ်တရားသီလစာကပညာသမ္မာတရားဘယ်နဲ့ပါလဲသမ္မာတရားတရားဆိုတာယုံကြည်ချက်ကိုရင်နဲ့ဘိသိဖျားတာကိုရင်နဲ့မှဖျားတာတည်ထားပါဒီဘုကအနာဂတ်လမ်းကြောင်းတည်ကြတယ်သီလသမ္မာတရားသီလနဲ့ပြည့်စုံတဲ့မဟုတ်တာမလုပ်ဘူးမဟုတ်တာမပြောဘူးကာယကံစင်ကြဲတယ်ဝစီကံစင်ကြဲတယ်သူမနောကံသီလမထိနိုင်ဘူးနော်ကာယကံနဲ့ဝစီကံကသူကထိနိုင်တာမနောကံထိမှုကြတော့အခုပါလဲဝိပဿနာမှအဲ့တော့သီလလုံနေဆိုရင်ကိုပိဋကတ်ရေမဟုတ်တာမလုပ်တော့ဘူးမဟုတ်တာပြောတော့ဘူးဒါဆိုရင်ပိဋကတ်ရေအနာကလမ်းကြောင်းသိကြတယ်သိကြတဲ့လောက်ပေါ့ဗျာနော်သောတာပန်ဂတိမြဲတယ်ဆိုတော့အလုံးသိပါတယ်ဒါကျန်တဲ့ပုဂ္ဂိုလ်တွေလည်းဂတိမြဲတာတွေသောတာပန်နဲ့အလားတရာတူတဲ့ပုဂ္ဂိုလ်တွေပိဋကတ်ရေအများကြီးရှိတယ်နော်ဟိုးဘဝပေါင်း100ဘဝပေါင်း200ပြောလို့မရပြီမဲ့လာမဲ့ဒုတိယတမလွန်ဘွားမှာတော့ပေးတဲ့ဂတိငဲတယ်လို့ဒီလိုပြောလို့ရအောင်တရားရှိတယ်သီလရှိတယ်ပြီးတော့ဗာလဲစာကစွန့်လွတ်တဲ့စေနာရင်ထဲမှာပြည့်ရှိပညာတံပေရာဘာပဲလို့လို့စန္ဒကိုရှည်တန်းမတင်ဘူးအတိကိုရှည်တန်းတင်လို့တယ်အတိကိုရှည်တန်းတင်လို့ရင်ဒီပုဂ္ဂိုလ်မှာအမားဆိုတာမရှိတော့အမားဆိုတာမရှိရင်သူ့ရဲ့လမ်းကြောင်းဟာဖြောင်းပါတယ်ဒါကြောင့်ပေးတဲ့ရေပြုဥစဉ်ပုဂ္ဂိုလ်ပဲဆိုပြီးတော့အားငယ်စရာမလိုပါဘူးအဲ့ဒီတရား၄ပါးလက်ကင်ထားမယ်ဆိုရင်အနာကလမ်းကြောင်းသိကြတယ်မိုးကုတ်စတော်ကြီးကတော့ပြောတယ်ဘယ်သူတွေဘာပြောပြောကွာတဲ့ငါသိရင်စွန့်မသွတ်နဲ့စွန့်သွတ်တယ်ဆိုတာဘာကြောင့်လဲအနာကခကြီးမရေရာလို့ရတယ်မကောင်းတဲ့ဘုရားရောက်မြန်ရောက်သွားရင်ငါဒုက္ခပဲအဲ့တော့သာဓုလေးခုံနေမှုအမြာလေးဝေပေးပါဟေ။ဩဒါစွန့်တော့ပဲမို့လား။ဒါပေမဲ့မဟုတ်ဆိုတော့ကြီးတော့ငါသိရင်စွန့်မသွန့်နဲ့။ဘုန်းကြီးတို့တော့အဲ့လောက်ထိမပြောရသေးဘူးနော်။ယောဂီတွေရောပြောရပြီလား။အဲပြောရအောင်ကြိုးစားပေါ့ဗျာနော်။ဒါလေးကအားစေးလေးပေါ့။ငါသိရင်စွန့်မသွန့်နဲ့။ဟာစကလုံးတော်တော်လှပဲ။ဟုတ်တယ်စွန့်သွတ်တယ်ဆိုတာတွေးကြည့်တော့ပိဋကတ်ရေဒါကိုကိုကိုစိတ်မချလို့ပဲเนาะအဲ့တော့ငါသိရင်စွန့်မသွတ်နဲ့လို့ပြောနေအောင်ပိဋကတ်ရေသမ္မာတရား၄ပါးပါလေတရားသီလစာကပညာဒါဆိုရင်သောတပန်ကဲ့သို့เนาะဂတိမြဲပါတယ်လမ်းမသိတဲ့ယောက်ျားပုထုဇဉ်ပုဂ္ဂိုလ်ဒါဆိုရင်ရှင်ဘုရားတဲ့လမ်းတည်တဲ့ပုဂ္ဂိုလ်ဆိုတာဘယ်သူလဲဖေ။ဟောမြတ်စွာဘုရားကိုဆက်ပြီးတော့မေးဒိဋ္ဌညီတော်ဒိဋ္ဌမေကကုသလောလမ်းတည်တော်ပုရိသောတိယောက်ျားဆိုသည်ကတထာဂတသံဃာဘုရားရှင်ကိုတော်မြတ်ရဲ့အဓိဝဇနံအမည်ဖြစ်ပါပေ၏ဟေ့ဒိဋ္ဌလမ်းတည်တဲ့ယောက်ျားဆိုတာချမ်းမို့ဘူးအဲ့ဒါငါဖေပဲငါလမ်းညွန်နေတယ်ကွာနော်ငါလမ်းညွန်ချက်တွေပေးထားတယ်ဝီနီသုတ်တံအဘိဓမ္မာပိဋကတ်သုံးဖို့ဆိုတာပေးတဲ့ရဲ့အဲ့ဒါမြတ်စွာဘုရားရဲ့လမ်းညွန်ချက်ပဲမို့လားအဲ့ဒီလမ်းညွန်ချက်တွေအတိအကျလိုက်နာမင်းရောက်ခြင်းနဲ့တကယ်ငြိမ်းချမ်းတဲ့နေရာဒါနိဗ္ဗာန်ပေါ့အဲ့ဒီနိဗ္ဗာန်ကိုတေချာပေါ့ရောက်တယ်ကွာဒါကြောင့် lan ti de yau cha so ra cha mho hu nga phaya be so pyo do myat swa phaya ga shin pya phaya shin no pwen thon bo ywe ho bo nyun cha myat de ya chang iga ku so aku so ne tho tho bo ma wa ti cha ya nya la jesu re phaya ho ge lo da ku do da aku do da nge ye da tarisa da pait da da tu de ge da nibban be ဒါသစ္စာတရားပဲဒါမဂ်ကင်၈ပါးပဲဒါပရိစ္ဆေသမုပ္ပါအဝိဇ္ဇာနဲ့ဆက်လိုက်တာဟောဇာတိသရမရဏဒီမှာဆုတ်သွားတယ်အဝိဇ္ဇာမှာအကြောင်းရှိရှိလာဘောအတ္တဝနာသမုပ္ပါဒအဝိဇ္ဇာသဘောတတိဩအဝိဇ္ဇာမှာလည်းအကြောင်းရှိတယ်ဒေသနာအရတာအဝိဇ္ဇာကစပြောတယ်ဆိုပေမဲ့အဝိဇ္ဇာမှာလည်းအကြောင်းရှိတယ်အာတဝောတရားဒီဩတကယ်တော့ဆက်ဝန်းကြီးကလင်းနေပါလားပင်နာကဖြစ်မလဲဝေနာနောက်မှာတဏကိုဖြတ်လိုက်ဆက်ဝိုင်းပြတ်ပြီအဲ့ဒါပါလေငြိမ်းချမ်းတဲ့နေရာပဲဩမြတ်စွာဘုရားပိဋကရဲ့လမ်းမညွန်ခဲ့ဘူးလားဒါတော့အလုံးသောယောဂီတွေတကယ်လေးနှစ်တည်းတရားတွေနားထားတာဆိုတော့ဘုန်းကြီးတို့ကရှင်းပြတဲ့အခါမှာအလုံးသဘောပေါက်တယ်ဒါတော့ပိဋကရဲ့ဘုန်းကြီးတို့ဖရာတရားတန်ခါဆိုတဲ့ယနာသုံးပါးကိုယုံကြည်တဲ့ပုဂ္ဂိုလ်ရဲ့စကားပေါ့အဲ့တော့ဘုန်းကြီးတို့ကဖခင်ကိုယုံကြည်နေတယ်ဆိုတော့ကိုဖခင်ကိုအမွတ်တင်ပါဘောလို့ဒီလိုဟိုပြောเสียရှိတယ်ဘုရားဘာသာမဟုတ်ပြီမေဘုရားရဲ့စကားတွေကိုနော်တန်ဖိုးထားနေတဲ့ပုဂ္ဂိုလ်တွေကဘာမှအများရှိဗုဒ္ဓံပူဇင်းမိလို့တတော်တော်မရှိဘူးဒါပေမဲ့ဘုရားရဲ့စကားကိုပိဋကရင်းနှီးနှုံသားထဲမှာထည့်ထားတယ်ကဘာကျော်သိပ္ပံပညာရှင်အိုက်စတိုင်ပြောတဲ့စကားလေးဒါအလုံးလည်းကြားဘူးလိမ့်မယ်။ဟောဒီကဘာကြီးမှာတဲ့ခေတ္တသိပ္ပံပညာရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တဲ့ဘာသာတရားတစ်ခုရှိတဲ့ဆိုရင်အဲ့ဒီဘာသာတရားသည်ဗုဒ္ဓဘာသာဖြစ်လိမ့်မယ်တဲ့သိပ္ပံပညာရှင်အိုင်စတိုင်းကပြောခဲ့တာနော်။သိပ္ပံဖခင်ကြီးလို့တလို့တောင်တင်စားထားတဲ့ပုဂ္ဂိုလ်ကြီးဗုဒ္ဓဘာသာတော့အမည်မခံဘူးသို့သောဗုဒ္ဓတရားတွေကိုစိတ်ထဲမှာပါတယ်။သိမ့်ထားတယ်ဘုရားတရားတွေကိုလက်ခံနေပေါ့ဗျာ။ဘုရားကဗုဒ္ဓံပူဇင်းမိလို့ဆိုရင်သီလတမာတိပညာဘာဆိုဘာမရှိဘူးဆိုရင်ပရိသတ်ရဲ့အဲ့ဒါပါလေပါဇက်ဖြာဗုဒ္ဓဘာသာဝင်ပဲ။အဲ့တော့ဗုဒ္ဓံပူဇင်းမိလို့ဆိုဖို့လို့ကိုယ်ယင်ထဲမှာလေသီလတမာတိပညာရှိရမယ်။ဒါမှပါလေအနှစ်သာရရှိတဲ့ဗုဒ္ဓဘာသာ။ဘုရားကတော့ဗုဒ္ဓံပူဇင်းမိလို့လုပ်တယ်။ဒါရင်မဲ့ကာယဒုစရိုက်ဝစီဒုစရိုက်တဲ့လွန်ကျူးနေမယ်ဆိုရင်အသွင်တန်တန်ပဲရှိတယ်တဲ့အနှစ်အသားမရှိဘူးเนาะအသွင်တန်တန်ဗုဒ္ဓဘာသာဖြစ်သွားမယ်အဲ့တော့ဆိုရင်လည်းကဗုဒ္ဓဘာသာလို့အမည်မခံမိမဲ့ဗုဒ္ဓတရားတွေကိုလက်ခံတဲ့ပုဂ္ဂိုလ်တွေကဘာမှအများကြီးပဲခုနစကလုံးလေးကိုကြည့်လိုက်ခေတ္တသိပ္ပံပညာရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တဲ့ဘာသာတရားဩဗုဒ္ဓဘာသာပဲဖြစ်လိမ့်မယ်တဲ့တချို့ပြည်ပကတက္ကသိုလ်တွေမှာစိတ်ဖြည့်ဆည်းမှုရှော့ချရေးဆိုပြီးတော့ဘာသာရတစ်ခုနေနဲ့သင်တန်းပေးနေပြီเนาะတကယ်နာမည်ကြီးပြည်ပကတက္ကသိုလ်တွေမှာစိတ်ဖြည့်ဆည်းမှုရှော့ချရေးတဲ့တောကရပြိဒေဝရသိမ့်များနေတော့ဘာဖြစ်လဲစိတ်ဖြည့်ဆည်းမှုဖြစ်တယ်မို့လားကိုတတ်သေးကြတယ်ဆိုတာတကယ်တော့ဗာလဲစိတ်ဖြည့်ဆည်းမှုတွေလွန်ကဲသွားလို့ပဲเนาะစိတ်ကဗာလဲဝန်တို့မှုကြီးကိုဖြစ်နေတယ်ဆိုရင်လည်းဝန်နေတယ်ပူဆွေးတယ်ကိုဖြစ်ချင်တာမဖြစ်ကိုရချင်တာမရတကယ်တော့တောကပတိဒေဝပါပဲအဲ့ဒါကိုမြတ်စွာဘုရားကအတိအလင်းပြောခဲ့ပြီးတာနော်တောကပတိဒေဝနဲ့တမတိတ်ကေမာယအေးအဲ့ဒီစိတ်ဖြည့်မှုတွေရှော့ချခြင်းနဲ့ဆိုရင်ဒီတတိပဋ္ဌာန်ကိုကျင့်ဒီဝိပဿနာကိုပွားဆိုပြီးတော့မြတ်စွာဘုရားကအတိအလင်းပြညာခဲ့ပြီးသားအဲ့တော့ပြိပတ်တက္ကသိုလ်တွေမှာစိတ်ဖြည့်မှုရှော့ချရေးဘာသာရဘာတွေပါလဲလို့အဲ့ဒီသင်ယိုးကိုသွားကြည့်လိုက်တော့မိန်းသေးရေဖျားဟောထားတဲ့တတိပဋ္ဌာန်တရားဒီမှာတော့ဘိသရေတက္ကသိုလ်သွားတက်ဆရာမလိုပါဘူးဗျာဘယ်နာဖုန်ကြောင့်သွားနာမလဲသတိပဋ္ဌာန်တရားဘယ်နာဓမ္မယုံသွားနာမလဲနာလို့မလွယ်ဘူးလားအမတန်လွယ်တယ်နော်ဟိုပြည်ပမှာတော့တက္ကသိုလ်ကဘာသာရတစ်ခုတည်းဆိုဟာစိတ်ထဲမှာအထင်ကြီးရောဘာတွေပါလိမ့်ပေါ့နော်စိတ်ဖြည့်ရှိမှုရှော့ချရေးဘလို့တရားတွေပါလိမ့်ဘလို့ဩဝါဒတွေပါလိမ့်ဘလို့နီလန်းတွေပါလိမ့်ဆိုပြီးတော့စိတ်ထဲမှာတွေးကောင်းတွေးမယ်ပေါ့တကယ်တော့ဘိသရေဘုရားဟောခဲ့တဲ့ဒီတတိပဋ္ဌာန်တရားပဲတဲ့စိတ်ဖြည့်ဆည်းမှုလျှော့ချရေးယောဂိနကအခုမှသူတို့ကနော်တက္ကသိုလ်မှာပို့ချတယ်ဘုန်းကြီးဒီနိုင်ငံက โอ้ดอจองบ่งยีดอดอจองมาจีบิงแก่เลยไอ้ดิจองนี่มาเมยได้ดีเตียดิเนาะธรรมะยงนี่อ้ายักกว่าแต่ยักกว่าแต่สิบาเลยเปียดีเตียดิจันนี่จันเลยตะกะตุยောက်ตัวတော့ฮะบาตายะตะคู้สรเนเนลีบาเลยอถิ่นจี้ตัวจาเลยกูยีตําเลนโกยันไซนเตนทาเลยตะบุบะลောက်เลย 300 ဘာသာရတခုနေနဲ့ပို့ချနေတယ်တဲ့အလကပိဿယသွားတယ်လို့မရဘူးเนาะအခကျင်းဝေပြီးမှာအဲ့ဒီဘာသာရကိုသင်ယူရတာပြောနေတာကလမ်းသိသူဆိုတာဘယ်သူလဲမြတ်စွာဘုရားဒါလေးပြောနေတာပါเนาะဘုန်းကြီးတို့ကကိုယ်ဆရာမကိုဟာတကယ်ကိုသိတယ်ဆိုပြီးတော့ဒီလိုမထင်လိုက်နဲ့ပြိပကကเนาะတကယ်ပညာရှင်တော်ဒီလိုလက်ခံနေကြပြီဒါကြောင့်ပိဿယ လန်းသေးတဲ့ယောက်ျားဆိုတာအချမ်းမဟုတ်ဘူးမြတ်စွာဘုရားပဲအဲ့ဒီမှာလန်းသေးတဲ့ယောက်ျားကလမ်းမသေးတဲ့ယောက်ျားကိုတစ်ခုချင်းရှင်းပြတယ်နော်ဘောပုရိတာအိုမိတ်ဆွေအရန်ဤဒီကမကောတင်သွားမယ်လမ်းကြောင်းမယ်ဒေနာထိုလမ်းကြောင်းဖြင့်မူတန်တကယ်နာမြာကဏဝါသွားခဲ့မယ်ဆိုရင် ဒွေတာပေတ္တလန်နှခွားကိုတခိတ်တည်းတွေးမြင်ရပေလိမ့်မယ်အဲ့ဒီလန်နှခွားဆိုတာဘာလဲလို့ဘေးသေးမေးစရာရှိတယ်အဲ့ဒါကိုမြတ်စွာဘုရားကရှင်းပြတယ်ဒွေတာပေတ္တိုဒီလန်နှခွားဆိုတာဝိစီကိစ္ဆာယတန်တရာဆိုတဲ့ဝိစီကိစ္ဆာရဲ့အဓိဝဇ္ဇနံအမည်ဖြစ်ပါပေ၏တဲ့လန်နှခွားဆိုတာအချမ်းမဟုတ်ဘူးတဲ့ တန်တရာတန်တရာဆိုတာပါဠိလိုပြောရင်ဝိစီကိစ္စာเนาะစိတ်ထဲမှာဟုတ်ကောဟုတ်ရဲ့လားလို့ဇဝေဇဝါဖြစ်နေတဲ့စိတ်လေးပေါ့အဲ့ဒါကိုဝိစီကိစ္စာလို့ခေါ်တယ်သောတာပန်ဖြစ်ရင်တော့ဘိသေးရဲ့အဲ့ဒီဝိစီကိစ္စာရှိသေးလားရှိပါဘူးတန်တရာမရှိတော့ဘူးတက္ကရာဒိဋ္ဌိမရှိတော့ဘူးတန်တရာနဲ့ငါဆွဲဆိုတဲ့တက္ကရာဒိဋ္ဌိအဲ့ဒီနှစ်ခုကိုဖယ်ရှားနိုင်ရင် ဒေယရပြီเนาะနိဗ္ဗာန်မြင်တဲ့ပုဂ္ဂိုလ်ပဲလို့ဒီလိုပဲပေးတဲ့စာပေမှာသတ်မှတ်တယ်တန်တရာနဲ့တက္ကာယဒိဋ္ဌိပေါ့တန်တရာကိုဝိစီကိစ္စเนาะငါဆွဲကိုတက္ကာယဒိဋ္ဌိအဲ့တော့တန်တရာနဲ့ငါဆွဲပေါ့ဗျာเนาะအဲ့တော့မိတ်ဆွေတဲ့ဒီလမ်းကြောင်းကသွားရင်ကွာတဲ့ဟိုလမ်းနှခွတွေ့လိုက်မယ်တဲ့ဆိုပြီးတော့ရှင်းပြတယ်အဲ့ဒီမှာလမ်းနှခွဆိုတာဝိစီကိစ္စကိုပြောတာ အဲ့တော့ဘုန်းကြီးတို့တခါတည်းရန်ဖယားနဲ့ပတ်သက်လို့ဖြစ်စေတရားနဲ့ပတ်သက်လို့ဖြစ်စေစိတ်ထဲမှာတန်တရာလေးတွေဖြစ်တတ်တယ်အမြဲတမ်းတော့မဟုတ်ဘူးတခါတည်းရန်ဖြစ်တတ်တယ်ဖယားပေါ်မယုံသားလို့တရားပေါ်မယုံသားလို့ဘာလို့လို့ပေါ့အဲ့ဒါပါလေတန်တရာပဲအဲ့တော့လမ်းနှခွဇုံရက်နေတဲ့ပုဂ္ဂိုလ်ဒီလမ်းဆုံးကိုရောက်နိုင်ပါမလားလမ်းဆုံးကိုမရောက်ခြင်းပိဿယရတိပြတ်နော်ဆုံးဖြတ်ချ အဲ့တော့လမ်းဆုံးကိုရောက်ချင်တယ်ဆိုရင်ယတိပြအဆုံးဖြတ်ချက်ချမယ်။ဟာဒီလမ်းကသွားမယ်ဟေးဆိုပြီးဒီလိုကိုဆုံးဖြတ်ချက်ချနေရမယ်။ဟိုလိုလိုဒီလိုလိုဖြစ်နေတော့ဒီပုဂ္ဂိုလ်ဒီလမ်းဆုံးကိုဘယ်တော့မှမရောက်နိုင်ဘူး။ဒါကြောင့်တန်တရာရှိတဲ့ပုဂ္ဂိုလ်မှလည်းပဲလမ်းဆုံးကိုမရောက်နိုင်ဘူး။အခုအရှင်တိတ်တဓမ္မအပေါ်မှာတန်တရာဖြစ်နေတာ။ဒါကြောင့်ငါကွာယဟန်ဝင်နေပြီမဲ့သင်္ကန်းလေးဆောင်းယုံမျှတာပဲ။တပိလေးဆောင်းယုံမျှပဲ။ပတ္တစီဝရဒါရဏမတ္တဆောင်ယုံမြပဲငါ့အတွက်အချီးနီးပဲဘာဖြစ်လို့လဲငါတရားအတော်တာစိတ်မပါဘူးဘာဖြစ်လို့ပါလဲတန်တရားဖြစ်နေလို့အဲ့တော့တန်တရားဘာကြောင့်ဖြစ်လဲပေါ့ဒါလေးကိုဘုန်းကြီးတို့စဉ်းစားကြည့်ရဒီတန်တရားဘာကြောင့်ဖြစ်လဲအတိမပြည့်စုံမှုကြောင့်လေဒီတန်တရားဖြစ်တတ်တယ်အချို့ကလည်းငေးစင်တောင်ကြီးကလေးဘွားစားတခြားဘာသာတရားကိုးကွယ်နေရဆိုဒီပေါ်မယုံကြည်တာတန်တရားဖြစ်တာဒါလည်းရှိတတ်တယ်အဲ့တော့ပိဿတခြားဘာသာဝင်ပုဂ္ဂိုလ်တွေတန်တရားဖြစ်တာကိုတော့ဘုန်းကြီးတို့ဘာမှမပြောလို့ဘူ မိယောဘာလာဗုဒ္ဓဘာသာဖြစ်နေပါလေကိုအစင်လာရဒီဘာသာတရားကိုတံပိုးထားတဲ့ပုဂ္ဂိုလ်ဖြစ်နေပါလေတန်တရားဖြစ်တယ်ဆိုတော့ဒါတော့ပိဋကတ်ရေးစဉ်းစားမဲ့ချက်ပဲဘာကြောင့်တန်တရားဖြစ်လဲလို့ဘုန်းကြီးတွေးကြည့်တယ်ဩတကယ်တော့တန်တရားဖြစ်တယ်ဆိုတာအတိမပြည့်စုံလို့ပဲတစိ့တစ်ပိုင်းသိခြင်းရလေပိဋကတ်ရေးအမှန်တရားနဲ့ဝေကံဝေကွာနိုင်တယ်တဲ့နော်အဲ့တော့အပြည့်အစုံသိမှတစိ့တရေတသိုံများနဲ့ပိဋကတ်ရေးအမှန်တရားလို့သူ့မှာဆုံးမြတ်ခြင်းမချနိုင်ဘူးမျက်မမြင်ပုံနာတွေစင်ကြီးကိုစမ်းတယ်လို့ပေါ့နော်စင်ကြီးကိုစမ်းလို့အဲ့တော့သူတို့စမ်းတာကပိဋကတ်ရေတကောင်လုံးကိုစမ်းမကြည့်ဘူးနော်တစိ့တစ်ပိုင်းလေးစမ်းပြီးတော့ဟာစင်ဆိုတာတပါးတယ်နိုင်ရန်ကြီးနဲ့တူတယ်လို့ဘာလို့ပေါ့ဗျာကိုထင်ရကိုပြောနေကြတာတကယ်တော့ပိဋကတ်ရေတကောင်လုံးကိုစမ်းသက်ကြည့်တာမဟုတ်ဘူးကိုစမ်းသက်တဲ့အပိုင်းကဏ္ဍလေးကိုကြည့်ပြီးတော့ပြောလိုက်သည့်အတွေ့ပြောမယ်ဆိုရင်တစိ့ဒေတာဖြစ်နေသည့်အတွေ့ပိဋကတ်ရေအမှန်တရားမဟုတ်တော့ဒါကြောင့်ခွန်ကြီးတို့ဒီဖျားဟောတဲ့တရားတွေကိုပြည့်စုံအောင်လေ့လာဖို့လိုတယ်နော်ပြည့်စုံအောင်မလေ့လာရင်ပိဋကတ်ရေတန်တရားဖြစ်တတ်တယ်တချို့လူပုဂ္ဂိုလ်တွေတန်တရားဖြစ်တယ်ဆိုတာမှလက်ခံလို့ရသေးတယ်သန္တာဘဝင်ရောက်ပြီးတော့ယဟန်ဝိနည်းပါးလေးရဲ့ဒီဓမ္မကိုနော်တန်တရားဖြစ်နေတဲ့ပုဂ္ဂိုလ်တွေဩအများကြီးပဲတခြားမကြီးနဲ့အခုအရှင်တိတ်သမြတ်စွာဘုရားရဲ့ညီတဝန်းကွယ်ပဲသူ့တော်မှာလေတန်တရားဖြစ်နေတာအဲ့ဒါဘာကြောင့်လဲအတိမပြည့်စုံလို့ပဲဒါဆိုရင်ပိဋကတ်ရဲ့တန်တရားမဖြစ်ဖို့အတွက်ဒီအတိပြည့်စုံအောင်ကြိုးစားရမယ်လို့ဒီအချက်လေးကိုမှတ်ထားရဘုန်းကြီးတို့လွန်ခဲ့တဲ့တချင်တော့ကစန်ထွန်မန်တကတူဆိုတဲ့ဆိုင်ဆိုင်တယောက်ရှိခဲ့ဘူးတယ်စန်ထွန်မန်တကတူသူ့ဘုရားကအရှင်ညာနိတရဘုန်းကြီးတို့တိတိကူဆိုတယ်အရှင်ညာနိတရပဲတခါတည်းဩဝါဒပေးရင်ညာနိတရဟောင်းကဒီလိုပြောသွားတယ်တိတိကူဆိုတော့ညအလွန်ရင်းနှီးပါတယ်စန်ထွန်မန်တကတူဘုန်းကြီးလူတွေ့စာရေးသားအလွန်ကောင်းပေါ့ခန့်ငင်ငယ်ယဟန်ဘွားကအိန္ဒိယရောက်ဟိုဘာသာဒီဘာသာလျှောက်လေးလာလေးလာလာနဲ့တခါတည်းဒီဖယားမယုံတယ်လို့လူတရားမယုံတယ်လို့ဒီလိုဖြစ်သွားတယ်အဲ့ချိန်မှာဆိုတော့ဤတစ်ပါးနဲ့တွေးတော့ဆွေးနွေးကြတယ်ပေါ့လေအဲ့တော့သူ့ရဲ့တန်တရားတွေပြောပြတယ်ဒါကဘယ်လိုဟိုကျမ်းကဘယ်လိုဆိုပြီးတော့အမျိုးမျိုးဝေဖန်တော့ဟေးစန်းထွန်တဲ့မင်းကပြောမယ်တဲ့အတိမကြွယ်ရင်အမှန်တရားကိုမတွေ့နိုင်ဘူးအဲ့တော့မင်းစတတ်ပိတတ်ပဲမင်းစမဖတ်ဘူးပိဋကတ်သုံးဖို့ဝိနည်းသုံးတန်ပြီးတယ်မှာအဲ့ဒါတွေအကုန်ဖတ်กว่าဖတ်ပြီးမှ90လာခဲ့အခုချိန်မှာမင်းနဲ့ငါဆွေးနွေးလို့မရဘူးတရားနည်းတရားငင်းခုံယုံမဲ့အဖတ်တင်မဲ့အဲ့တော့ဒီစာတွေမဲ့အကုန်ဖတ်ဖတ်ပြီးရင်90လာခဲ့မှန်ပါဖေဟာဒါနဲ့ပိဋကတ်သုံးဖို့အကုန်ဖတ်တယ်ဇတ္တပိဋကတ်ဆိုတော့ဝိနည်းကောသုတ်တန်ကောအပိဓမ္မာကောအကုန်လေ့လာတယ်ပေါ့ဗျာအကုန်လေ့လာတော့ဘေးသက်ရေနော်ဒီစာပေရရဲ့အနှစ်သာရတခါတည်းံဒရိဒါလေးကြည်ပြီးတော့ဟောတန်တရားဖြစ်နေတာလေးဟာရှင်းသွားတယ်။ဘာကြောင့်လဲအကုန်ဖတ်လိုက်တော့အကုန်သိသွားပြီ။သူ့အတိရပါလေပြည့်စုံသွားပြီ။စာလေးမတော့တော့ကောက်ဖတ်ရင်ဘိသက်ရဲ့အဲ့ဒီတန်တရားလေးတွေဖြစ်တတ်တယ်။ဒီတော့မတော့တော့ကောက်မဖတ်နဲ့ပြည့်စုံအောင်ဖတ်မြတ်မပြန်နော်ပိဋကမြတ်မပြန်စောက်တွေအများကြီးရှိပါတယ်ဗျာ။ဖတ်ခြင်းနဲ့ဆိုရင်အများကြီးရှိတယ်အဲ့ဒါတွေဖတ်ကြည့်အဲ့ဒါတွေဖတ်လိုက်တော့သူ့စိတ်ထဲမှာတန်တရားရှင်းသွားတယ်။အဲကြောင့်စကားလေးတကွမှတ်တာဖယားအကြောင်းသိလေလေဖယားကိုပူရပူရကြီးညိုလေပဲတဲ့။ဖယားအကြောင်းသိမှလည်းဖယားကိုကြီးညိုတတ်တာဖယားအကြောင်းမသိရင်ဖယားကိုပါလေမကြီးညိုတတ်ဘူးဖယားအကြောင်းသိဖို့ကလည်းဖယားအကြောင်းရေးထားတဲ့စာပေတွေဖယားအကြောင်းဟောထားတဲ့တရားတွေပြည့်စုံအောင်နာမှလည်းပဲဖယားအကြောင်းကသိမှမို့လားအဲ့ဒီလိုတိမှဖယားကိုပူရေးပူရေးပါလေကြီးညိုသွားတယ်တဲ့ကြီးညိုရဲဆိုတာတရားပေါ့တရားအကောင်းရင်တန်တရားဆိုတာဖြစ်เสียအကြောင်းမရှိဘူးတရားမရှိလို့ပါလေတန်တရားဖြစ်နေတာအဲ့တော့စံထွန်နဲ့မင်းစတက်ပေတာပဲအကုန်ဖတ်กว่าတဲ့ဖတ်ပြီးမှငါးစီလာခဲ့တဲ့အကုန်ဖတ်တယ်အဲ့ရမဟာတန်တရားရှင်းပြီဆိုတော့ဂျေစုပါပဲဖယားတပြိတော့ငကတော့ကမတော်တော့ကဖတ်ပြီးတော့အဟုတ်ထင်ခဲ့တာဖယားဟုတ်ပါသားဒီပါသားရှောက်လေးလားလေးလာတော့အာကြီးတို့တခါတယ်နော်ဒီကိုပါသားကိုဟိုဇောက်ချပြီးတော့မလေးလာနိုင်တော့အာနေသွားတယ်ပေါ့အဲ့ဒီအာနေမှုကြောင့်တန်တရားဖြစ်သွားတာအဲ့တော့ပြောချင်တာကဒါလေးကိုကြည့်မယ်ဆိုရင် အတိမပြည့်စုံရင်ဘာဖြစ်တတ်လဲတန်တရားဖြစ်တတ်တယ်အဲ့ဒီတန်တရားကိုပါလေဝိသိကိစ္စာအဲ့တော့လက်နှခွားဆိုတာဝိသိကိစ္စာကိုပြောတယ်အဲ့ဒီလက်နှခွားနေသွားတဲ့အခါမှာလဝဲလန်းကိုမသွားရဘူးတဲ့လက်ရလန်းကသွားရမယ်တဲ့လဝဲလန်းကသွားရင်တရောချင်းတဲ့နေရာမရောက်နိုင်ဘူးဆိုတော့အဲ့ဒီလဝဲလန်းဆိုတာဘာလဲဒါလေးစဉ်းစားရအဲ့တော့မြတ်စွာဘုရားကမိန့်နေဒိဋ္ဌဏီတော်ဒိဋ္ဌံဝါမောမေဂောတိလဝဲလန်းဆိုတာမိစ္ဆာမေကတမိစ္ဆာဒိဋ္ဌိရဲ့အဓိဝဇနံအမိပါပဲဟေဒိဋ္ဌယေလဝဲလန်းဆိုတာချမ်းမို့ဘူးกว่าတယ်မိစ္ဆာဒိဋ္ဌိကိုပြောတာဒါတော့ပရိသတ်ရဲ့အထူးပြောစရာမလိုဘူးမိစ္ဆာဒိဋ္ဌိဆိုတာကတော့မှားယွင်းတဲ့အယူပေါ့နော်အဲ့ဒီမှားယွင်းတဲ့အယူမိစ္ဆာဒိဋ္ဌိရင်ထဲမှာကိန်းဝတ်သွားပြီဟေးဆိုရင်ပရိသတ်ကံတရားဆိုတာကိုလည်းမခံတော့နော်သူဖြစ်ခြင်းလို့ဖြစ်တာပေါ့အကြောင်းမဲ့ပေါ့အကြောင်းမဲ့ဆိုလိုက်တန်နဲ့ဩငါလှုပ်ခြင်းတို့လှုပ်လို့ရတယ်ဒီလိုဖြစ်သွားတယ်အဲ့တော့ကံတရားကိုလက်မခံရင်မိစ္ဆာဒိဋ္ဌိပဲသို့သောဘုန်းကြီးတို့ဗုဒ္ဓဘာသာတွေမှာဒီမိစ္ဆာဒိဋ္ဌိဆိုတာမရှိဘူး။ဘာကြောင့်လဲ?ကံတရားကိုလက်ခံနေလို့သို့သောဗုဒ္ဓဘာသာလို့အမည်ခံပြီးတော့ကံတရားကိုလက်မခံဘူးဆိုရင်သူလည်းပဲပရိသတ်ရဲ့မိစ္ဆာဒိဋ္ဌိပဲ။နာမည်ကံကအရေးမကြီးဘူး။သူ့ရဲ့စိတ်ထဲကနော်။သူ့ရဲ့နှလုံးသားထဲကအဲ့ဒါကပရိသတ်ရဲ့ခံယူချက်ကအရေးကြီးတယ်။စဉ်းစားကြည့်ပေါ့။ဘုန်းကြီးတို့မကောင်းမှုမလုပ်ရဲဘူး။ဘာဖြစ်လို့မလုပ်ရဲလဲ။ဩမကောင်းမှုလုပ်ရင်ငါဒုက္ခရောက်လိမ့်မယ်။ဒုစရိုက်ကိုလုပ်ရင်တော့ဘဝကောမရနိုင်ဘူးတဲ့။ငါဘာဒီလာချိုးဖို့ရင်တော့ဩလူဖြစ်ရင်တော့မှလူစင်မမီဘူးတဲ့။တချို့ကိုလည်းအင်္ဂါတွေဟာချွတ်တယ်ပြီးတော့နော်နေနေရတယ်အဲ့ဒါအတိတ်ကပါလေသီလမလုံခဲ့လို့တဲ့။ယောဂာတွေထူပြောအိယာတွေမှာပက်လက်ကြီးဩဒီလိုပဲဖြစ်နေတဲ့သူများကြွေးမှဆိုင်ရတဲ့ဘဝဒါပါကြောင့်လေအတိတ်ကသီလချူဖောက်ခဲ့လို့ဩငါသီလချူဖောက်လိုက်ရင်ဒီလိုဘဝမျိုးရောက်သွားလိမ့်မယ်ဒီဒုစရိုက်တွေငါလုံးလို့မဖြစ်ဘူးတတ္တရဖြတ်တာတွေခိုးတာတွေဝတ်တာတွေကာမိတုမိစ္ဆာသတ္တသူရမေထယဟာငါလုံးလို့မဖြစ်ဘူးအဲ့ဒီလိုဖြတ်သွားတယ်ဘာကြောင့်လဲကံတရားကိုလက်ခံလို့ဒီကံတရားကိုသာလက်မခံဘူးဆိုရင်ငါလှုပ်ချင်ရလှုပ်မယ်နော်ငါလှုပ်ချင်ရလှုပ်မယ်ဆိုရင်သာဘေးသက်ရလူရဲ့တဘာဝဟာကောင်းမှုနဲ့မကောင်းမှုဘယ်မှာပို့ပြီးတော့ပြောလှုပ်ချင်ရလှုပ်မယ်ဆိုတော့အသိကိုရှေ့တန်းမတင်တော့ဘူးသူ့ရဲ့ဆန္ဒကိုပဲရှေ့တန်းတင်ပဲလှုပ်ချင်လှုပ်လိုက်မှာပဲပြောချင်ပြောလိုက်မှာပဲတစ်ဖက်သားနစ်နာတာမနစ်နာတာဒါတွေကိုနည်းနည်းမှထည့်ပြီးတော့မစင်စားဘူးကရုဏာတရားခေါင်းပါသွားတယ်ပေါ့။ဘာဖြစ်လို့ခေါင်းပါလဲဆိုတော့ယုံကြည်ခြင်းမှမရှိဘဲကို။ဒါကောင်ကြီးတက်ပြီးတော့ရစ်ပူဆိုရင်ကုသရတယ်ဆိုတော့ဟာပြီးသွားပြီနော်။ဘုန်းကြီးတို့အဲ့ဒီအယူဆတွေငငယ်ကစနော်။ဒီအယူဆတွေကိုလက်မခံခဲ့ဘူးဆိုတာဗုဒ္ဓတရားရဲ့ကျေးဇူးကြောင့်ပဲ။ဟဲ့ကောင်လေးအဲ့လိုမတတ်နဲ့မင်းငရဲကြီးလိမ့်မယ်။ဟဲ့ကောင်လေးမလိမ့်နဲ့မင်းငရဲကြည့်လိမ့်မယ်။ဩဒါလေးတွေကကလေးဘွားရစတင်ပြီးရကြားခဲ့တာဆိုတော့နော်ယင်ထဲမှာစွဲနေတယ်နော်ဗုဒ္ဓတရားတွေဒီတရားတွေကကျေးဇူးကြောင့်တားကောင်တက်ပြီးတော့ရစ်ပူဆိုရင်ကုသရတယ်ဆိုတော့ပိဋကရေတွေးကြည့်ပေါ့ဗျာနော်ဘာသာတရားဆိုတဲ့အနေနဲ့မှုဖဲနဲ့ကိုယ့်ရဲ့စိတ်ထဲမှာဒီတိုင်းလေးတွေးကြည့်စမ်းပါကိုချင်းစာတရားရှိတာနဲ့ကိုချင်းစာတရားမရှိတာနဲ့ဘယ်ဟာကကောင်းတယ်လဲဆိုတာလေးကိုကိုယ့်အနေကိုတွေးကြည့်ပြာနော်ဘာသာတရားဆိုတာလေးကိုအသာလေးထားလိုက်ဦးအဲ့တော့တပန်းသူတွေပေါ်မှာစေနထားတယ်မေတ္တာထားတယ်ငဲ့ညာတယ်ထောက်ထားတယ်ဩဒီပုဂ္ဂိုလ်ကလူကောင်းပဲဆိုတာကိုယ့်စိတ်ထဲမှာအလိုလိုသတ်မှတ်ပြီးကြအခုတော့တခါတည်းရင်းစရသက်ပြက်ပြီးမှနော်ပူဇော်ရင်ကုသိုလ်ရတယ်ဆိုတော့ဒါဘလို့မှကိုလက်မခံလက်ခံစရာမရှိဘူးနော်လက်ခံလို့မရဘူးပေါ့သို့တော့ဒီယူဆတွေကဘာကြီးမှလွှမ်းမိုးနေတယ်အဲ့ဒါဘာကြောင့်လဲဒီကံတရားဆိုတာကိုမယုံကြည်လို့ပဲကံတရားကိုမယုံကြည်အဲ့ဒါဘာဖြစ်သွားပြီလဲမိစ္ဆာဒိဋ္ဌိပေါ့နော်အဖုန်းကြီးတို့တက္ကမတို့ကံကောင်းလို့ဗျအဲ့ဒီပတ်ဝန်းကျင်မှာလူသွားဖြစ်ကြည့်ဒီလိုပဲပိဋကရေနော်ယုံကြည်ယုံနေဦးမှာပဲအများအဖြစ်တော့ဘာသာတရားကိုကိုယ်တည်းဆိုတာဒါမီယုဖလာပဲညပါတယ်မီယုဖလာအနေထားအနေဖောက်ထွက်ပြီးတော့အဲဗုဒ္ဓဘာသာရောက်လာတယ်ဆိုတာကတသိမ်းမှာ ဒါတယောက်နှစ်ယောက်လောက်ပဲရှိမယ်အများအားဖြင့်တော့မိယုဖလာအရာဗုဒ္ဓဘာသာဖြစ်လာကြတာဒါလည်းပိဋကရဲ့အတိတ်ကဟိုကောင်းမှုကြောင့်ဒီလိုဖြစ်သွားတာပေါ့အဲကြောင့်ကောင်းတဲ့ပတ်ဝန်းကျင်မှာလူဖြစ်ခွင့်ရဖို့အရေးကြီးတယ်ဆိုတာအဲ့ဒါပြောတာပဲအတိရူပဒေတာပေါ့နော်ကောင်းမှုလွတ်ခွင့်ရတဲ့နေရာပတ်ဝန်းကျင်တစ်ခုလုံးကအိုးဒါကြီးကိုအမှန်တရားလို့လက်ခံတိုင်းရင်ကိုယ်လည်းပဲပိဋကရဲ့အဲ့ဒီလိုဖြစ်သွားမှာပဲနော်အဲ့တော့ကံတရားမယုံကြည်ခြင်းဟာငါလှုပ်ချင်ရလှုပ်မယ်ဆိုတော့အဲ့ဒီအနေထားကိုရောက်သွားတယ်လှုပ်ချင်ရလှုပ်မယ်ဆိုမှတော့ဒါဒုစရိုက်ပဲလှုပ်ဖြစ်ဖို့များသွားတယ်အဲ့ဒါဘာကြောင့်လဲဆိုရင်မိစ္ဆာဒိဋ္ဌိကြောင့်အဲ့ဒါဘာလန်းလဲလဝဲလန်းနော်မိစ္ဆာဒိဋ္ဌိဒီလဝဲလန်းအဲ့တော့မြတ်စွာဘုရားကဆက်ပြီးတော့ရှင်းပြတယ်ဒိဋ္ဌယညီတော်ဒိဋ္ဌတခိနမဂောတိလက်ရလန်းဆိုရာအထင်ဂိကတမေကတရှင်းပါတော်မေခင်တရားရဲ့အဓိဝဇနာအမည်ပါပဲဒိဋ္ဌယေလက်ဝဲလန်းချောင်းဆိုရာကမိစ္ဆာဒိဋ္ဌိအေးလက်ရလန်းချောင်းဆိုရာကချမ်းမောဘူးกว่าတယ်မေခင်ရှင်းပါတဲ့မေခင်ရှင်းပါအလုံးသိပါတယ်သီလမေခင်၃ပါးတမာရီမေခင်၃ပါးပညာမေခင်၂ပါးပေါ့နော်အဲ့တော့တိလမဲ့ခင်သုံးပါးဆိုတာတိလစောက်တည်လိုက်တာနဲ့အာလုံးပြည့်စုံသွားပြီအခုဘာဝနာကမ္မထာဆီဖြတ်နေတဲ့အချိန်မှာဆိုရင်တော့ပိဋကရဲ့မဲ့ခင်ဘယ်နှပါးတိလမဲ့ခင်သုံးပါးမပါတော့ဘူးနော်ပြန်နေမဲ့ခင်၅ပါးအဲ့ဒါကိုကာရကမဲ့ခင်လို့ခေါ်တယ်တချို့လူတွေနေ့တိုင်းနေ့တိုင်းနော်တိလစောက်တည်တယ်ဗျနေ့တိုင်းတိလစောက်တည်တယ်၅ပါးတိလပေါ့ပုံမှန်လေးစောက်တည်တယ်အော်ယင်းထဲမှာထည့်ထားမရပါရပါတယ်သို့သောဖျားရှိမှာဝိဓမဏိသိခပဒံတမာရိယာမိတို့ဒီလိုလေးလှုပ်လိုက်တော့ကိုကဖျားကိုနော်အာမကံပြီးတယ်လို့ဖြစ်သွားတော့ဒီသီလပို့ပြီးတော့မြဲသွားတယ်ပေါ့ဘုန်းကြီးတို့အညာဘက်ကတက္ကမကြီးတယောက်ဆိုရင်လုပ်ငန်းရှင်ပဲဒီမှာလူသမားတွေ300 400လောက်ရှိတယ်နေတိုင်းနေတိုင်းအဲ့ဒါငါးပါးသီလစောက်တည်ရတယ်ရှင်ဖျားတဲ့ငါးပါးသီလမစောက်တည်ခင်ရဆိုရင်ဟိုပစ္စည်းပြောက်ဒီပစ္စည်းပြောက်ပြောက်တယ်ဖျားအခုတော့ငါးပါးတိလာစောက်တိလိုက်တော့အဲ့ဒီလိုရောက်တာပြုတာတွေမရှိတော့ဘူးတဲ့တော်တော်လေးအဆင်ပြေသွားတယ်ဖရားတဲ့တက္ကမကြီးကလုပ်ငန်းရှင်ဆိုရင်ပဲငယ်တုန်းကအကြောင်းဆရာမဆိုတော့လူတွေရဲ့စိတ်ကောနော်ငါယဉ်ကျေးအောင်အဲတိလာမြေအောင်ဘယ်လိုလုပ်ရင်ကောင်းမလဲဆိုပြီးတော့ဒါလေးကသိနေတော့သူကနေတိုင်းနေတိုင်းငါးပါးတိလာစောက်တိခိုင်းတယ်ဒါလေးကမှတ်သားစရာလေးပေါ့အဲ့တော့တိလာမြေသွားတော့ပိဋကရေနော်ဟုတ်ပြည်စည်းပြောက်ဒီပြည်စည်းပြောက်မရှိတော့ဘူးတဲ့အချင်းချင်းလည်းအဆင်ပြေသွားတယ်တခါတည်းရံဖြစ်တာတွေပါတယ်အရှင်မြတ်ဖြည့်ရှင်းလို့ကိုမပြေးနိုင်ဘူးတဲ့အခုတော့အဲ့ဒါတွေငြိမ့်သွားတယ်ဖရာတဲ့ပြောချင်တာကငါးပါးတိလာလေးအမြဲတမ်းစောက်တည်ရင်စိတ်ထဲမှာနော်လေးလေးနက်နက်ဖြစ်သွားတယ်ဒါကြောင့်ဖြစ်နိုင်တော့ဘိဒ္ဓရဲ့ကိုယ့်အကိုနော်ဖရာကံဖရာကိုတခါတည်းအေးရှိခိုးပြီးတော့ကိုယ့်အကိုစောက်တည်ရင်အဲ့ဒါတိလာမဲ့ခင်သုံးပါးပြည့်စုံသွားတယ်အဲ့ဒီတော့ဂုဏ်တော်ဘွားတော်တို့နော်အခုလိုတရားအထုတ်တာတို့ဘာလို့ဆိုတော့ပရိသတ်ရေဒါမဲ့ခင်၈ပါးပြည့်စုံသွားတယ်ပေါ့အဲတရားအထုတ်ရင်နော်ကာရကမဲ့ခင်၅ပါးငါတရားအထုတ်မယ်ဟိစိတ်ကလေးကိုအာယုံစီပို့လိုက်တယ်ငါတရားအထုတ်အောင်မပဲစိတ်ကူးပြီးတော့ကိုယ့်ရဲ့စိတ်ကိုအာယုံမော်တင်လိုက်တယ်ငါတရားအထုတ်အောင်မပဲစိတ်ကူးတယ်အတွေးကောင်းတဲ့အတွေးသမ္မာသင်္ကပ္ပဒါမကင်တရားပဲငါရဲ့စိတ်ကလေးငြင်းချမ်းမှုရအောင်ငါတရားလေးနှလုံးသွင်းအောင်ပါပဲစိတ်ကူးတယ်အဲ့ဒါပါလေသမ္မာသင်္ကပ္ပအားစိတ်ပြီးတော့မှတ်တယ်ဝိရိယအဲ့ဒါကိုသမ္မာဝါယမလို့ခေါ်တယ်မှန်ကန်တဲ့ဝိရိယပေါ့ပြီးတော့ငါရဲ့စိတ်ကလေးကိုတခြားအာယုံရောက်မတော့အောင်ဩငါဂယုစိတ်မှဖြစ်မေဟောတမ္မာတတိပေါ့ပြီးတော့ဉာဏ်နဲ့သိနေတယ်ဉာဏ်နဲ့သိနေတယ်ဒါယုတ်တရားဒါနန္တရားဒါဖြစ်ခြင်းတဘောဒါပြည့်ခြင်းတဘောဉာဏ်နဲ့သိတယ်ဘာမဲ့ခင်လဲတမ္မာဒိဋ္ဌိလေเนาะတမ္မာဒိဋ္ဌိပေါ့เนาะပြီးတော့ကိုယ့်ရဲ့စိတ်ကလေးကကိုယ်တမတ်တဲ့အာယုံမှာငြိမ်နေတယ်ဆိုရင်အလုံးသိတယ်တမ္မာတမာတိကာရကမဲ့ခင်ဘယ်နှပါလဲ တရားအထုတ်တာနဲ့အဲ့ဒါအကုန်လုံးအကျုံးဝင်သွားတယ်နော်အဲ့ဒီလိုဟန်ချက်ညီညီတရားအထုတ်တာကိုပဲဩဒါမက်ကင်လန်းမက်ကင်လန်းဆိုတာဗိဒ္ဓရဲ့လက်ဝဲလားလက်ရလားမိစ္ဆာတတိကတော့လက်ဝဲလားနော်လက်ဝဲဝါဒလက်ရဝါဒဆိုရှိတယ်ဗျာဒါတွေကဘာလည်းမသိဘူးဒါတော့နိုင်ငံကြီးလောကမှာပေါ့နော်လက်ဝဲဝါဒဘာတွေပါလိဟာလို့နော်ဘုန်းကြီးတို့ဒီသုတ်တန်ရဆိုရင်တော့လက်ဝဲဝါဒဆိုတာဘိသရေမိစ္ဆာဒိဋ္ဌိလက်ရဝါဒဆိုတာဘာလဲအဲမက္ကင်၈ပါးဒါဒီသုတ်တန်ရပြောတာအဲ့တော့လက်ရလန်းကနေဆက်ပြီးတော့သွားရင်တဲ့လမ်းမှာအန္တရာယ်တွေကျွမ်းလေးမယ်တောအုပ်တွေ့ရမယ်ညွန်အိုင်တွေ့ရမယ်ကြောကဘာတွေ့ရမယ်အန္တရာယ်၃ခုအဲ့ဒါကိုလည်းကြော်လွှားရအောင်မယ်ဒါမှတကယ်ငြိမ်းချမ်းတဲ့နေရာကိုရောက်မယ်အဲ့တော့တောအုပ်ဆိုတာပါလေမြတ်စွာဘုရားကမိတ်ဒိဋ္ဌံညိရောဒိဋ္ဌံဒိဗ္ဗောဝနတံတောတိတောအုပ်ဆိုတာအဝိဇ္ဇာယအဝိဇ္ဇာရဲ့အတ္တိဝဇ္ဇနာအမည်ပါပဲဒိဋ္ဌံကြီးတောအုပ်ဆိုတာချမ်းမဟုတ်ဘူးကွာအဝိဇ္ဇာရဲ့နာမည်ပဲဟိအဝိဇ္ဇာဆိုတာမသိတာတောအုပ်ကြီးเนาะအမြဲတမ်းနဲ့ဆိုင်တဲ့တောအုပ်ကြီးပေါ့အရှိတော့တောင်မြော့ပေးသေးရှာလို့ကိုမရတော့တကယ်တောအုပ်ကြီးဆိုတော့တောအုပ်ထင်ရောက်သွားရင်အရှိတော့တောင်မြော့เนาะမသိတော့တယ်လို့အဝိဇ္ဇာရင်နဲ့ရောက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မှာအတိတရားမရှိတော့ဘူးတဲ့ဒါကြောင့်ပေးသေးရတောအုပ်ဆိုတာအဝိဇ္ဇာစဉ်းစားကြည့်ပေါ့အကုသိုလ်လုပ်တယ်ဆိုတာမသိလို့လှုပ်တာသိရင်လှုပ်เสียအကြောင်းမရှိဘူးရှေးเสียရတယ်စုံမခဲ့တယ်တန်တရာခยีသွားအမှားမလုံးမိစေနဲ့ဘုန်းကြီးတို့ပုရုဇဉ်ပုဂ္ဂိုလ်တွေကခยีတယ်ဒီအဲ့လိုခยีတယ်ဒီဖြစ်နေကြသည်တဲ့နောက်ထပ်နော်ဘဝတွေဘဝတွေအများကြီးကြံသေးတယ်အဲ့လိုကြံသေးတယ်အမှားမလုံးမိစေနဲ့အမှားလှုပ်လိုက်ရင်နော်ဘဝအဖတ်ဆေလို့မရတော့ဘူးတန်တရာခยีသွားအမှားမလုံးမိစေနဲ့အဲ့လိုအမှားလုပ်တယ်ဆိုတာဘာကြောင့်လဲဆိုရင်တွေးပြီအဝိဇ္ဇာအမှားကိုအမှားလို့သိတယ်ဆိုရင်ဘိသေဘယ်လုပ်မလဲအမှားကိုအမှန်တင်လို့လုပ်နေကြတာလောဘကြီးတာမကောင်းဘူးဒေါသကြီးတာမကောင်းဘူးတိကောင်းတိမဲ့ပေါ့သို့သောခုနပြောလို့အဝိဇ္ဇာလွှမ်းမိုးသွားပြီဆိုရင်ဘိသေအဲ့ဒီအသေးတွေအကုန်လုံးပျောက်သွားတယ်ဘာဖြစ်လို့ပျောက်သွားလဲအဝိဇ္ဇာအဝိဇ္ဇာဆိုတာမောဟရဲ့နာမည်ပဲမောဟဆိုတဲ့စကားလုံးနဲ့အဝိဇ္ဇာဆိုတဲ့စကားလုံးအတူတူပဲအဝိဇ္ဇာမောဟတမှုရိယသစ္စာအပြင်ပြောတော့ပါလေဟာတမှုရိယမဆိုင်ဘူးတမှုရိယလောဘအဝိဇ္ဇာမောဟနော်အတူတူပဲတမှုရိယကလောဘလောဘတမှုရိယတဏ္ဍာအဲ့ဒါပြောတာပါအဲ့တော့အဝိဇ္ဇာဆိုတာမသိတာမသိလို့ဘိသရေအမှားတွေပါလေလုံနေကြတာတကယ်သိတယ်ဆိုရင်အမှပဲလုံမလဲဒါကြောင့်အမှမလုံမိဖို့အရေးကြီးတယ်အမှလုံလိုက်ရင်ဘိသေဘဝတော်နဲ့အဖတ်ဆယ်လို့မရတော့ဘူးတခါတည်းစကားလေးတခွန်းပြောလိုက်တယ်အဲ့ဒီစကားလေးတခွန်းကမှတ်သွားသည်တာဟာဘိသေဝကြွေးတွေပြစ်ဆက်လေးရတာနော်ဆက်လို့ကိုမကုံနိုင်ဘူးဖြစ်သွားတယ်အမှလေးတခုနော်ပြစ်ဆက်လေးရတဲ့နော်ကို့မှာအပြစ်ဒဏ်နဲ့ဘိသေဟာဘဝပေါင်းတရားဘဝပေါင်းတထောင်ဒီလိုဖြစ်သွားတယ်ကိုပြမတဲ့ပုဂ္ဂိုလ်ကခုံရှိရင်ရှိသလောက်ပေါ့တိလရှိရင်ရှိသလောက်အဲ့ဒီလွန်ကျူးလိုက်တဲ့အပြစ်ဟာဘိသက်ရေပို့ပြီးတော့ကြီးမားသွားတချို့ယဟန္တာဖြစ်မဲ့ဘဝမှာတော့နော်ယဟန္တာဖြစ်မဲ့ဘဝလူလုံးမလှဖြစ်ရတယ်ဆိုတာအဲ့ဒီလိုအမှားတွေလွန်ကျူးခဲ့လို့ပဲအရှင်သမိတိဂௌတသူမှယောဂတွေဖြစ်အနာတွေပေါ့သူနာတပါးမှမကတ်နိုင်ကြနောက်ဆုံးယဟန္တာဖြစ်သွားတယ်။ဆိုတော့သူနတ်မှာတပားမကတ်နိုင်ကြဘူးအနတ္တတွေစိုးဝါလွန်းလို့။ဘာကြောင့်လဲလို့အတိတ်ကကြောင်းတရားလေးကိုကြည့်လိုက်တော့ဖြစ်စေကဗုဒ္ဓါကိုယောဂတဲ့ကြီးဆိုပြီးတော့ဆွတ်ဆွဲခဲ့တယ်။ဒီဝစီကံနော်လွန်ကျူးခဲ့သည့်အတွက်ဘိသေဟာပြစ်ဆက်လေးရတာဟိုကပြစ်စေကဗုဒ္ဓါလေးတာမန်လူပုဂ္ဂိုလ်မဟုတ်ဘူး။အဲ့တော့ပြစ်စေကဗုဒ္ဓါဆိုမှတော့သီလကုံတမာရီကိုပညာကုံဒါရီကထူးပြောစရာမလိုခုံကြီးမားတဲ့ပုဂ္ဂိုလ်ကိုပြင်မားလေအဲ့ဒီအပြစ်ကပူ၍ကြီးလေပဲ ဒါကြောင့်မေတ္တာရဲ့တမှုတိတ္တဆာကိုပဲလို့မရဘူးဆိုတာအဲ့ဒါပြောတာပဲတရားအထုတ်တဲ့အခါမှာတော့ဒီပိညာလို့ခေါ်တဲ့တမှုတိတ္တဆာဟာနော်ဒါကိုတော့ကြော်လွန်ရဒါကိုကြော်လွှားပြီးတော့ပရမတ္ထသစ္စာရောက်အောင်ဉာဏ်နဲ့ကြည့်ရတယ်ပေါ့ဒါဝိပဿနာအထုတ်တဲ့နေရာမှာသို့သောလောကနိဗ္ဗာန်မှာတော့ပိညာဆိုတဲ့တမှုတိတ္တဆာဒါကိုပေးသေးပြစ်ပယ်လို့မရဘူးအမေဖြစ်သူကသမီးကိုကျဉ္ဉံထန်ထန်ပြောတယ်သိအပြစ်မရှိဘူးတမိကနေအမေကိုကျဉ္ဉံထန်ထန်ပြောလိုက်တယ်အဲ့ဒီအပြစ်ကပိုကြီးသွားပြီဘာကွာတာလဲဂုံကွာတာဒါကအမေဒါကတမိဒါကပိဋကရဲ့လောကကျင့်ဝတ်နော်လောကကျင့်ဝတ်ကိုကြည့်ပြီးတော့ပိဋကရဲ့ဒါကအမေပဲဂုံကြီးသူဒါကတမိပဲအမေကဆောင်းချောက်လို့လူဖြစ်လာတာအဲ့တော့အမေကိုသွားပြီးတော့ကျဉ္ဉံထန်ထန်ပြောလိုက်ရင်ဩအဲ့ဒါပို့ပြီးတော့အပြစ်ကြီးတယ်။ညောလောကနိဗ္ဗာန်မှာပညာကိုပိဋကကြီးကြော်လို့ရလား။ပညာကိုကြော်ရင်အဲ့ဒါပိဋကကြီးအယူပဲ။အမေကအမေပဲလေအဖေကအဖေပဲ။အမင်းနဲ့ငါအတူတူပါသွားပြလို့ဘယ်ရမလဲဗျနော်။ဒါလောကရဲ့ကျင့်ဝတ်ပေါ့။ဒီလောကဓလေ့တွေကိုလည်းပိဋကကြီးပြစ်ပယ်လို့မရဘူး။အခုလည်းပိစိကဗုဒ္ဓကိုပြင်မာတယ်ပေါ့ပြင်မာလိုက်သေးတယ်သူ့မှာပါလေယောဂတတိဖြစ်သွားတယ်ဒီပါဇာဆိုတာဘာအတွက်လဲဆိုတာလေးကိုမင်းတို့စာပေမှာပြောထားတယ်ဘုံဇဏ္ဍထာယကထဏ္ဍထာယမုခန္နမပါဇက်ဆိုတိကဘုံဇဏ္ဍထာယထမင်းစားဖို့ကထဏ္ဍထာယစကားပြောဖို့ဟောဒါလေးဘုန်းကြီးတို့မသိမစဉ်းစားမိဘူးじゃနော်ပါဇက်ဟာဘာအတွက်လဲထမင်းစားဖို့နဲ့စကားပြောဖို့ထမင်းစားဖို့ဆိုမယ်ပိဋကရေစားကြင်တာ၄စားလို့ရတာစားကြင်တိုင်းစားလို့ရလားသူတို့ယောဂရှိတဲ့ပုဂ္ဂိုလ်အငန်ကြီးသွားစားဘာဖြစ်သွားမလဲသူတို့ပြီးတော့ဒုက္ခရောက်မှာပဲစီကျူယောဂရှိတဲ့ပုဂ္ဂိုလ်တွေအချိုတွေသွားစားစီကျူတက်ပြီးတော့ဒုက္ခရောက်မှာပဲပါဇက်ဟာစားဖို့ဆိုပေမဲ့စားတဲ့နာပဲစားရတယ်နော်စားကြင်တာကိုစားလို့မရဘူးဒီတိုင်းပဲစကားဆိုတာလည်းပြောကျင်တာကိုပြောလို့မရဘူးပြောတင်တာကိုပဲပြောရတယ်အခုပိစိကဗုဒ္ဓကိုယောဂတေကြီးပြောကျင်တာပြောလိုက်တယ်သူခံရပြီတကယ်ဆိုရင်ပြောတင်တာကိုပဲပြောရမှာအော်ငါမပြောတင်ဘူးလို့သိရမှာမသိဘူးဒါကြောင့်ဘေးတည်းဒီပါဇက်ပေါက်လေးကိုနော်စီကံတကြထိမ့်ပေးဖို့မလိုဘူးလားစားကျင်တာစားလို့မရဘူးစားတင်တာပဲစားရတယ်ပြောကျင်တာပြောလို့မရဘူးပြောတင်တာပဲပြောရတယ်အဲ့ဒီအမှားလေးကြောင့်ဘဝပေါင်းများစွာဟာပိဋကရဲ့ဒုက္ခမျိုးမျိုးခံစားပြီးတော့မှယဟန္တာဖြစ်မဲ့ဘဝမှာတောင်လူလုံးမှလှဖြစ်ရတယ်ဘာကြောင့်လဲအမှားတွေလုတ်ခဲလို့အဲ့ဒီအမှားတွေဘာကြောင့်လုတ်လဲအဝိဇ္ဇာကြောင့်အဲကြောင့်အဝိဇ္ဇာဆိုတာဘာနဲ့တူတယ်တောအုပ်နဲ့တူတယ်အဲ့ဒီတောအုပ်ကြီးကိုကြော်လိုက်ရင်တဲ့ပိဋကရဲ့ဘာတွေ့မလဲညွန့်အိုင်တွေ့မယ်မဟာနံကြီးစွာသောနေနမလန်လန်တိညွန့်အိုင်ဆိုသည်ကပင်စနံ၅ပါးကုန်သောကာမကုဏနံလောကီအာယုံဘုံဘုံတို့ရဲ့အဓိဝဆနာမြည်ပါပဲညွန့်အိုင်ဆိုတာချမ်းမို့ဘူးတဲ့အာယုံ၅ပါးတဲ့အစဉ်မျိုးစုံယူပါယောအတမျိုးစုံတတ္တယောအနံမျိုးစုံကန္နာယောအယတမျိုးစုံရတ္တယောအတွေ့အထိမျိုးစုံဖုထဘာယောအစင်အတန်အနံ့အယတာအတွေ့အထိဆိုတဲ့အဲ့ဒီလောကီအာယုဟပိဋကဆွဲလန်းစရာဖြစ်သည့်အတွေ့ညွန်အိုင်နဲ့တူတယ်။ဒါကြောင့်အဲ့ဒီအာယုတွေသွားပြီးတော့ဆွဲလန်းရင်နော်နုံနစ်ပြီ။ဒီအာယုတွေကိုမဆွဲလန်းအောင်ကိုယ်ရင်ထဲမှာရှိနေတဲ့နော်လောဘကိုပိဋကရှော့ချရအောင်။တချို့ကအစင်ကိုကြိုက်တယ်၊ယူပတဏပေါ့။တချို့ကအတန်ကိုကြိုက်တယ်၊တတတဏပေါ့။တချို့ကအနံ့ကိုကြိုက်တယ်ဂန္ဓာတဏ္ဍာတချို့ကစားစရာတွေအမျိုးကိုကြိုက်တယ်ယတတဏ္ဍာတချို့ကအတွေ့အထိကိုကြိုက်တယ်ဖုဒ္ဓဗတတဏ္ဍာဘာကိုပင်ကြိုက်ကြဘာကိုပင်ဆွဲလန်းဆွဲလန်းအဲ့ဒီပုဂ္ဂိုလ်နုံနစ်ပြီတာမန်လူတွေမဆိုထားနဲ့ဘုန်းကြီးတို့တန္တရာဝတ္တဒုက္ခတော့မောဇနထာညာဘဝတဏ္ဍာဝိစင်းကလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ယဟန်ဝိလာတဲ့ပုဂ္ဂိုလ်တွေတော့ဘာမဟုတ်တဲ့ဒီသင်္ကန်းလေးအသွားဆွဲလို့ပိတဲ့တဲ့အဲ့ဒီကိုယ်တော်လေးဟာတန်းဖြစ်သွားတယ်။ဘာကိုဆွဲလန်း အဲ့တော့ယဟန်ဘုရားရောက်နေတာတော့မိသက်ရေဘာမဟုတ်တဲ့သင်ငန်းလေးတွားပြီးတော့ဆွဲလန်းနေနော်ဒီကံနည်းချင်းဆိုပို့ဆိုးတာပေါ့ဗျအာတန်ကံသူကဒီကံနည်းချင်းအရေးကြီးဆုံးအချိန်ပဲယောဂရီနှိမ့်ဆဲလို့မိသက်ရေနော်အိယာရဲလဲနေတဲ့အချိန်ဆိုအဲ့ဒါတတိထားရသားကိုတတိရတာတွေသမီးကိုတတိရတာတွေပစ္စည်းတတိရတာတွေမိတ်ဆွေတတိရတာတွေဩငါပစ္စည်းတွေဘယ်နှမှာထားပါလေဒါလေးတွေတခါတည်းတွေးတတ်တယ်နော်ငါအမွေကမခွဲရသေးဘူးဟောအချို့ဒီကံဤဆဲဆဲသားတွေသမီးတွေကအမွေလာတောင်းလို့တခါတည်းဒေါသတွေဖြစ်ပြီးတော့ဒေသတဲ့တခါကြီးတယောက်ရှိတယ်တတိလက်မောင်းတွေတန်းပြီးတော့ငါတကနားမထောင်ရကောင်းလားဆိုပြီးတော့အဲ့ဒီလိုပြုတ်ပြီးဒေသွားတယ်ဘဝကောင်းရဖို့လွယ်ပါမလားသူ့မှာပိတ်သေးရင်နော်သားရည်သမီးတွေပြောမရဒေါသကဖြစ်ပစ္စည်းပေါ်လဲအာယုံကရောက်နေတကယ်ဆိုရင်ဘိသက်ရေကိုကိုကိုယောဂါရီသိပ်ပြီးတော့နော်ဖြစ်နေပြီဟာငါအချင်းနေမကောင်းဘူးလို့သိတယ်ဆိုရင်ဖရာကောအာယုံပြုတရားကောအာယုံပြုကိုလိုခဲတဲ့ကောင်းမှုလေးတွေပြန်ပြီးတော့အာယုံပြုဘုန်းကြီးတို့ဗုဒ္ဓဘာသာတွေလူတဲ့လူတဲ့အလှူဒါနလုပ်ခဲ့ကြပါတယ်နောက်ဆုံးစွန့်လေးတော့လောင်းဘူးတယ်ဒါလေးကိုတွေးလိုက်စမ်းပါနော်တွေးလိုက်စမ်းပါတကယ်တော့ဒီလိုနှလုံးသွင်းမှားလို့တချို့ပါလေမဖြစ်တယ်မဖြစ်သွားတာခုနပြောတဲ့ကိုတော်လေးတမိသိသီလတမာတွေရှိတာပဲဟာငါသင်္ကန်းသေးလေးဝေဥမပဲငါသင်္ကန်းသေးလေးရလာပြီအဲ့ဒီစိတ်လေးကဘိသိရေသူကဒီသင်္ကန်းပေါ်မှာညွတ်ထားတာဆိုတော့အမှတ်မထင်ပြန်လည်တော်မူသွားတော့ဒီဆွေးလန်းမှုလေးကကြံ့ရစ်တယ်အဲ့ဒီဆွေးလန်းမှုကြောင့်ဘိသိရေကတိရလေမကောင်းတဲ့ဂတိဖြစ်သွားတာနော်ဘာမဟုတ်တဲ့သင်္ကန်းလေးကိုဆွဲတယ်ဆိုတော့ကျန်တဲ့ပစ္စည်းဥစ္စာတွေဆိုတော့ဘိသက်ရေတကယ်နော်ဆွဲလန်းဖို့အလွန်ကောင်းပေါ့ဒါလေးကိုသိထားရင်တို့ယောဂါတွေဖြစ်ပြီဆိုရင်ဩတတိထားမယ့်အချက်လေးပဲအဲ့တော့အာယုန်တွေဆွဲလန်းသည့်အတွက်နော်ဘာဖြစ်လဲနွန်အနစ်သွားတာသင်္ကန်းဆိုတော့အစင်းပေါ့ဩဒီရောင်လေးကလှတယ်ဒီရောင်လေးကငါဝိရယံကောင်းပါပဲဆိုတဲ့စိတ်ကလေးပေါ့ဒါကြောင့်မိသားရင်ကိုကိုကိုနော်ဒါလေးကိုအမြဲတမ်းဆင်ခြင်မှုအရေးကြီးတယ်ကိုလုခဲ့တဲ့ကောင်းမှုတွေအများကြီးပဲဗျာဒါတွေတွေးလိုက်စမ်းပါအသက်ကြီးပြီဆိုရင်အတက်နေဆိုရှော့ချတာကောင်းဆုံးပဲငါတည်ရင်ငါသားလေးဘယ်လိုနေမလဲငါတည်ရင်ငါသမီးလေးဘယ်လိုနေမလဲသိမတွေးနဲ့နော်တွေးလည်းပဲမိသားတွေးရုံပဲအဖက်တင်ပဲကိုဘာမှလုပ်ပြီးလို့ကိုမရတော့ဘူးတကယ်လို့သိသွားမယ်ဆိုရင်ဩဘာမှကိုမဆိုင်တော့ဘူးအဲ့ဒီမဆိုင်နာကြီးကိုကိုကနော်တွေးပြီးတော့ပူတယ်ဆိုတော့အဲ့ဒါကုဒုက္ခကိုဖန်တီးနေတာပဲအာယုံ၅ပါးအဲ့ဒါကိုသွားပြီးတော့ဆွဲလန်းရင်ဗာလေနုံနစ်ပြီးတောအုပ်ရဲ့ညွန်အံ့ရဲ့အဲ့တော့ဗာလေကြောက်ကပါဒိဋ္ဌညီတော်ဒိဋ္ဌသောဘောပပတောတိကြောက်ကပါဆိုတာကောတုပါယတတ္တစိတ်ဆိုးခြင်းအမျက်ထွက်ခြင်းဆိုတဲ့ဒေါသတရားရဲ့အဓိဝဇ္ဇနာအမည်ဖြစ်ပါ၏တောအုပ်ဆိုတာအဝိဇ္ဇာညွန်အိုင်ဆိုတာအာယုံ၅ပါးအေးကြောက်ကပါဆိုတာချမ်းမဟုတ်ဘူးဒေါသကိုပြောတာဒီဒေါသလွန်ခဲ့လာပြီဆိုရင်လည်းပိဋိတဲ့လူဟာဒုစရမျိုးစုံလုတ်တတ်တယ်ဒီဒေါသကြောင့်เนาะမပြောတဲ့နာရီပြောတာတွေမလုတ်တဲ့နာရီလုတ်တာတွေတချို့လျှက်တပြည့်ဖြစ်ပေါ်လာတဲ့ဒေါသကြောင့်ညီကိုမောင်နှမအချင်းတော်ပြည့်တနာတက်ကြတယ်သားမိသားအဖအချင်းချင်းပြည့်တနာတက်ကြတယ်အဲကြောင့်ဒီဒေါသပေါက်ကွင်းလာပြီဆိုရင်ဘေးတဲ့အဲ့ဒါလေးကိုအတက်နေဆိုเนาะထိန်းချုပ်နေအောင်ကြိုးစားဖြစ်ရလေးတစ်ခုသင်္ကန်းသာယူစီရလဲအလွန်ကောင်းပါတယ်လူတယောက်ကားလေးတစ်စီးအသစ်ဆက်ဆက်ကားလေးတစ်စီးဝယ်ပြီးတော့အိမ်ကိုမောင်းလာတယ်ကားလေးဝယ်လာတာဆိုတော့ဘေးတိုင်ရှေးရကြည့်လိုက်နောက်ကကြည့်လိုက်ပေါ့ဟာငါဘယ်လောက်ပေးရတာအယောင်လေးကဘယ်လိုပဲခေါင်းကန်ဖွင့်ကြည့်လိုက်နောက်ကနေလှမ်းကြည့်လိုက်သူ့ရဲ့သားလေးက6နှစ်အရွယ်ဟောအဖေရောက်လာပြီဆိုတော့ကာနာရောက်လာတယ်သူ့ဖေကတော့သူ့သားလေးစီးလို့ရှိမှန်းကိုတတိကမပြူးမိဘူးဒီကားလေးပဲကြည့်နေတယ်အဲ့ချိန်မှာအဲ့နာမှာကြီးကြီးကြောက်ခဲနဲ့အဲ့ဒီကားကိုစာရေးလိုက်တယ်ကားအသေးစိတ်နဲ့ကြောက်ခဲနဲ့ရေးတယ်ဆိုတော့စဉ်းစားကြည့်ပေါ့နော်ရုပ်ပြက်စင်ပြက်ဖြစ်သွားတယ် ဲ့တော့တခါတည်းသူကဒီဘက်လည်းရောက်ရောဟာချစ်ချုပ်ထားတာတွေ့တော့ဒေါသတွေဖြစ်ပြီးတော့ဟာတခါတည်းငါသားမိုက်လိုက်တာကွာငါအခုမှကားလေးဝယ်ရတာမင်းမသိရခေါင်းလားဆိုပြီးတော့အဲ့နာမှာရှိတဲ့တန်ခွားနဲ့လက်ကိုရိုက်တယ်လက်လွန်ပြီးတော့ဒဏ်ရအနာတရားဖြစ်သွားဘယ်လောက်ထိဖြစ်သွားလဲမသိဘူးဈေးကန်းရောက်တော့လက်ချောင်းလေးဖြတ်လိုက်ရလျှက်ရပြဖြစ်ပေါ်လာတဲ့ဒေါသနော်အဲ့ဒီဒေါသရဲ့ပောက်ကွင်းမှုကြောင့်လက်လွန်ချစ်လွန်ဖြစ်သွားတယ်လက်ချောင်းလေးဖြတ်လိုက်ရပြီအဲ့ဒီချိန်မှာတခါလေသားလေးကသူ့ရဲ့လက်လေးကျတော့လက်တချောင်းကမရှိဖြတ်လိုက်ရပြီလေဘယ်ရှိတော့မလဲအိမ်မှာသူ့အဖေကိုမေးတယ်ဖေရဲ့လက်ချောင်းလေးဘယ်တော့ပြန်ထွက်လာမှာလေကလေးဆိုတော့နော်ဒါလေးလှမ်းပြီးတော့မေးလိုက်တော့ဖားခင်ဖြစ်သူမခံစားနိုင်တော့ရိုက်တုန်းကတော့ဒေါသကြောင့်ရိုက်ပြီးတော့နောင်နိုင်ရပြီရိုက်ပြီးတော့ဆုံးမခြင်းကိုဘုန်းကြီးတို့ဗုဒ္ဓဘာသာမှာလက်မခံဘူးလက်မခံဘူးအခုခေတ်မှာပေါ်လာတာမဟုတ်ရိုက်ပြီးတော့ဆုံးမခြင်းမကောင်းဘူးဆိုတာမြတ်စွာဘုရားကနည်းနည်းမှခွင့်မလို့ဘူးလက်နဲ့မဲ့ဝါဒတည်းဘုန်းကြီးတို့ဗုဒ္ဓရဲ့ဝါဒအဲ့ဒါကြောင့်မေတ္တေသားလေးကပြန်မေးလိုက်တဲ့စကားပေါ့လက်ချောင်းလေးအဖေဘယ်တော့ပြန်ထွက်လာမှာလဲဆိုပြီးတော့ငိုရှုံငုံမဲမဲနဲ့မေးလိုက်တာပေါ့အဲ့လိုငုံမဲမဲနဲ့မေးလိုက်တဲ့စကားလေးကြားတော့ဖခင်ဖြစ်သူစကားလုံးရှာလို့မရတော့အဲ့နောက်တခါတည်းအိမ်ကိုပြန်သွားပေါ့ကားကြည့်လိုက်ချစ်ချုပ်ထားလားတခြားကြည့်တော့အဖေကိုချစ်တယ်ဟာစာရေးလိုက်တာအဖေကိုချစ်တယ်သားကအဖေကိုချစ်ပင်ပဲဖအေးကသားကိုရလိုက်တယ်အဲ့ဒီစာလဲမြင်တော့ဘလို့မှကိုထင်းချုပ်လို့မရတော့အဲ့ဒီလူဟာနော်ကိုကိုကိုတတ်သေးသွားတယ်တေကံကပါလေဒေါသဒေါသဟာလွန်ခဲ့လာပြီဆိုရင်ပောက်ကွဲတတ်တယ်အဲ့ဒီဒေါသကိုပိတ်သက်ရင်ထင်းချုပ်နေအောင်ကြိုးစားကြောက်ကဘာပဲဒီလူပါလေကြောက်ကဘာတွေကျသွားတာကုတ်တော်အထဏဇာနာတိဒေါသကြည့်ရင်အကောင်းအဆိုးနားမလဲတော့ဘူးသူများပြောလေလက်မခံကျင်တော့ဘူးဒါကြောင့်ပိဋကကြီးဒီဒေါသလေးကိုထိမ့်ချုပ်ဖို့လိုပါတယ်ပညာရှိတို့မြည်သည်သူများအမားကသင်္ကန်းသာယူတယ်လူမိုက်တို့မြည်သည်ကိုယ်တိုင်မှားမှားသင်္ကန်းသာယူတယ်ပို၍မိုက်တော်သူတို့ဒီကကိုယ်တိုင်မှားပါလေသင်္ကန်းသာမယူနိုင်ဘူးသင်္ကန်းသာယူတတ်တယ်ဆိုရင်ကိုဒါမဆိုးဘူးအခုတော့ကိုယ်တိုင်မှားပါလေသင်္ကန်းသာမယူနိုင်ဘူးတဲ့အဲ့ဒါအမိုက်ဆုံးပဲအဲ့တော့ဗိသက်ရေဒီဖြစ်စဉ်လေးတွေပြောရခြင်းသည်ကို့ကြရင်ဒီလိုမဖြစ်စေဘူးနော်မှားပြီမှအော်ငါတော့သွားပါပြီဆိုလို့ဗိသက်ရေနောက်ပြန်ဆိုလို့မရတော့ဘူးနော်ဇက်လန်းတာနောက်ကိုကြော်ပြီးတော့ပြန်ကြည့်လို့ရတာတကယ်ဘဝဖြစ်စဉ်မှာဗိသက်ရေနောက်ကိုပြန်ရစ်လို့ရတာငါမှတ်သွားပြီဟေ့ငါနောက်အဲ့နေရာလေးပြန်စားအောင်မှာပဲလုပ်လို့မရတော့ဘူးနော်ပြန်ရစ်လို့မရတော့ဘူးပြဇလန်းတာပြန်ရစ်လို့ရတာဒါကြောင့်ဘိသက်ကြီးတန်တရာခยีသွားအမမလုံးမိစေနဲ့ဆိုတော့အဲ့ဒါပြောတာဒေါသလွန်ခဲ့လာရင်အကောင်းဆိုးမတိတော့ဘူးမတိဘူးဆိုတော့အဝိဇ္ဇာပဲကုသိုလ်တရားတွေကတစ်ခုနဲ့တစ်ခုအထောက်အကူပြုနေတယ်လို့အကုသိုလ်တရားတွေကလည်းတစ်ခုနဲ့တစ်ခုပါလေအထောက်အကူပြုနေတယ်လောဘကလည်းဒေါသကိုအထောက်အကူပြုတယ်ဒေါသကလည်းလောဘကိုအထောက်အကူပြုတယ်တခါဟိုအဝိဇ္ဇာကလည်းဒေါသကိုအထောက်အကူပြုတယ်အပြန်အလှန်ပိဋကကြီးကူညီနေကြတာပဲဒုစိတ်တမားတွေအတွက်အကောင်းဆုံးအဖော်ပေါ့ဗျာလောဘဒေါသမောဟဆိုတာသူတို့ရဲ့အကောင်းဆုံးအဖော်ပဲဒီအဖော်တွေရှိနေလို့ဒုစိတ်တွေလွန်ကျူးလို့ရတာဒုစိတ်တမားတွေအဖို့တော့ဒီတရားစိုးတွေဟာမိကောင်းဆွေကောင်းတွေပေါ့သို့တော်သူတော်စင်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်များအတွက်ကြတော့အဲ့ဒီတရားစိုးရိယာတကယ်ရန်သူတွေပဲအဝိဇ္ဇာလိုခေါ်တဲ့မောဟတိတို့ဥပြီးတော့ဗာလဲအာယုံ၅ပါးကိုတွေ့တာဆိုရင်ဆိုတဲ့လောဘเนาะအာယုံကိုဆွလန်းခြင်းသည်ဗာလဲညွန်အိုင်ပြီးတော့ဒေါသဆိုတာသည်ကြောက်ကပါအေးအဲ့ဒီအခက်ခဲတွေเนาะအဲ့ဒီအရာတွေအလုံးမင်းကြော်လိုက်ရင်တော့မင်းရောက်ချင်တဲ့ငြိမ်းချမ်းတဲ့နေရာရောက်လိမ့်မယ်လို့လမ်းသေးတဲ့ပုဂ္ဂိုလ်ကလမ်းမသေးတဲ့ပုဂ္ဂိုလ်ပြောပြတယ်အဲ့ဒီငြိမ်းချမ်းတဲ့နေရာဆိုတာဘိသက်ရေ နိဗ္ဗာန်ဒိဋ္ဌညိရောဒိဋ္ဌရမဏီယောပြုံးဝေပဲကောင်းသောတမောဘူမိဘကိုငြိမ်းချမ်းတဲ့နေရာဆိုတာနိဗ္ဗာန်တန်နိဗ္ဗာန်ရဲ့နိဗ္ဗာန်တန်နိဗ္ဗာန်ရဲ့အဓိဝဇ္ဇနာအမည်ဖြစ်ပါပေ၏ဤတော့ဤငြိမ်းချမ်းတဲ့နေရာဆိုတာချမ်းမဟုတ်ဘူးနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ကိုရောက်ဖို့အတွက်မင်းဒီအန္တရာယ်ကိုကျော်လွှားရမယ်တောအုပ်ကိုလည်းကျော်လွှားရမယ်ညွန်အိမ်ကိုလည်းကျော်လွှားရမယ်ကျောက်ကဘာကိုလည်းကျော်လွှားရမယ်ပြီးတော့လမ်းနဲ့ခွာတွေကလက်ရလက်လက်ဝဲလက်နှမျိုးရှိသည့်အနေနဲ့ဘိသက်ရဲ့ဘယ်လမ်းကြောင်းကလက်ရမလဲလက်ဝဲဝါဒကိုရှောင်ရှားပြီးတော့လက်ရဝါဒကိုကျင့်သုံးကြပါနော်ဒီတုတ်တန်အရာဆိုရင်တော့လက်ဝဲဆိုတာမိစ္ဆာဒိဋ္ဌိလက်နှခွာဆိုတာတန်တရာမရေရတဲ့ခရီးကိုရှောင်လန်းနေကြတဲ့ဘုန်းကြီးတို့အားလုံးရေရတဲ့ခရီးကိုရောက်ဖို့ရည်ကြီးတယ်အဲ့ဒီရေရတဲ့လမ်းကြောင်းရောက်ဖို့အတွင်ခုနပြောတဲ့အန္တရာယ်တွေကျော်လွှားဒါဆိုရင်ဘိသိက်နောက်ဆုံးနိဗ္ဗာန်ကိုရောက်ပါလိမ့်မယ်အဲ့ဒီအကြောင်းလေးကိုအရှင်တိဋ္ဌာကိုပြောပြတော့အရှင်တိဋ္ဌာရဲ့စိတ်ထဲမှာတန်တရာရှင်းသွားတယ်အဟုတ်ပြီငါအစနော်တန်တရာဖြစ်နေတာအခုငါသွားနေတဲ့လမ်းကြောင်းကမက်ကင်၈ပါးလက်ရလမ်းကြောင်းပဲငါဒီတရားကိုကျင့်မှာပဲကာရကမက်ကင်၅ပါးငါကျင့်မှာဖြစ်မယ်ကျင့်လိုက်တာ၂ရက်၃ရက်လောက်မှာအဲ့ဒီအရှင်တိဋ္ဌာမက်လေးတန်ဗောလေးတန်ရပြီးတော့ယဟန္တာဖြစ်သွားတယ်အရှင်တိဋ္ဌာဘာဖြစ်သွားပြီတောအုပ်လေကျုံလွန်ခဲ့ပြီညိုအိုင်လေကျုံလွန်ခဲ့ပြီကြောက်ကပါလေကျုံလွန်ခဲ့ပြီနောက်ဆုံးတော့ဗာလေငြိမ်းချမ်းတဲ့နေရာရောက်သွားပြီအဲ့ဒီနေရာကိုဗာပြောလေနိဗ္ဗာန်ဒိဋ္ဌညီရောဒိဋ္ဌရမဏီယောပြုံးမွေးပဲကောင်းသောတမောဘူမိဘကိုငြိမ်းချမ်းတဲ့နေရာဆိုရန်နိဗ္ဗာန်တံဥနတေယဒုက္ခပေရုကင်ဝေယမံမြတ်နိဗ္ဗာန်ဤအဓိဝဇ္ဇနာအမည်ဖြစ်ပါပေ၏ဣတိဤသို့ဘဂဝါဘုန်းတော်ကြောင့်ပါတဲ့ခင်ဗျာရှင်ကိုရောမြတ်သည်ဂရေတိကောင်းစွာမတွေ့မိန့်ကျတော်မူခဲ့ပါပေတည်း